Welcome to the Voice of America in Burmese.
Mingla nga jam ma khmyar 2022 ခုနှစ်ဇန်နဝါရီလ6ရက်ဗုဒ္ဓဟူးညပဲ VOA စီစဉ်နေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်နေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမှမများသိအောင်လို့ပြောပြပါမယ်အမေရိကန်တက်လွတ်တော်ဂျော်ဂျီယာပြည်နယ်ကိုစားပြုအမတ်နေရာ2နေရာအတွဲနောက်တစ်ကျော်ရွေးကောက်ပွဲတွေကိုအင်္ဂါနေ့ကကျင်းပခဲ့တာမှာအမတ်နေရာ2နေရာကိုဒီမိုကရက်တစ်ပါတီကိုစားပြုအမတ်လောင်းကအနိုင်ရတဲ့အကြောင်းအမေရိကန်သတင်းဌာနတွေကခန့်မှန်းကြေညာထားပါတယ်။ Republican Party ကလက်ရှိအထက်လွှတ်တော်အမတ် Kelly Loeffler ကိုဒီမိုကရက်အမတ်လောင်း Raphael Warnock ကအနိုင်ရတယ်လို့ Conservative Fox သတင်းဌာနအပါအဝင်တခြားသတင်းဌာနအသီးသီးကခန့်မှန်းကြေညာထားတာပါ။နောက်တနေ့အတွက်ရှင်းပြန်ကြတဲ့ Republican Party ကလက်ရှိအထက်လွှတ်တော်အမတ် David Perdue နဲ့ဒီမိုကရက်အမတ်လောင်း John Ossoff တို့ကြားမှာတော့ဘယ်သူအနိုင်ရရဲဆိုတာတက်တက်သားသားမရှိသေးသေးလက်ရှိရည်တွက်ပြီးတဲ့မြန်မာရလာအရာဒီမိုကရက်ဂျွန်အော့ဆော့ဖ်ကမဲအရည်အတွက်အနေငယ်သားနဲ့ဥဆောင်နေပါတယ်လက်ရှိမဲရည်တွက်တာကတော့မပြီးပြတ်သေးပါဘူးအင်္ဂါနေ့မဲပေးပွဲမတိုင်ခင်ထိမှာ Republican Party ကအထက်လွှတ်တော်အမတ်နေရာ50ကိုရထားပြီးဒီမိုကရက်တွေက48နေရာရထားပါတယ် Republican တွေအနေနဲ့နောက်ထပ်တနေရာကိုအနိုင်ရတာနဲ့တင်အထက်လွှတ်တော်ကိုထိန်းချုပ်နိုင်မှာပါဒီမိုကရက်တွေအနေနဲ့ကတော့လက်ရှိရှင်ပြိုင်နေတဲ့အမတ်နေရာ2နေရာစလုံးကိုအနိုင်ရမှသာအမတ်အရေးအတွက်50စီတူသွားမှာဖြစ်ပါတယ်။အဲ့ဒီအခြေအနေမှာဆိုရင်တော့အထက်လွှတ်တော်ဥက္ကဋ္ဌအဖြစ်အစည်းအဝေးတွေတက်ရောက်ရမယ်။လက်ရှိမြို့ကောက်ခံဒုတိယသမ္မတကမလာဟဲရစ်ရဲ့အဆုံးဖြတ်မဲနဲ့ဒီမိုကရက်တွေအနေနဲ့သူတို့လူချင်းနဲ့ဆုံးဖြတ်ချက်အများစုကိုချမှတ်နိုင်မှာဖြစ်ပါတယ်။အောက်လွှတ်တော်ကတော့ဒီမိုကရက်တွေကအမတ်အရေးအတွက်အနည်းငယ်အသာနဲ့ထိန်းချုပ်ထားပြီးဖြစ်ပါတယ်။ဒိုမလာ3ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေအရရွေးကောက်ပွဲဝင်ကြံခဲ့သူသမ္မတလောင်း2ဦးရထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုအထက်နဲ့အောက်တွတ်တော်နေရာကအမတ်တွေဒီကနေ့အတည်ပြုကြတော့မှာဖြစ်ပါတယ်။ခြေကံဥပဒေပြင်ဆင်ဖြစ်ဆွချက်အမှတ်7အရာလုံဆောင်ရတဲ့ဒီလုပ်ငန်းဟာပုံမှန်အဖြစ်ဆိုရင်အခုလောက်အတန်ကျဲကျဲလောင်လောင်မကြားရဘဲတိတ်တိတ်ဆိတ်ဆိတ်နဲ့ပြီးသွားလေရှိတဲ့လူရိုးလုံဆင်အဆင့်တစ်ခုပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီတစ်ချိန်သမ္မတရွေးကောက်ပွဲမှာတော့မဲမတမာမှုတွေရှိခဲ့ရဲဆိုပြီးလက်ရှိသမ္မတဒေါ်နယ်ထရမ့်ကအထောက်အထားအခိုင်အမာမရှိတဲ့တောက်လျှောက်ဆွဆွဲပြောဆိုလာတာကြောင့်ဒီအဆင့်အပေါ်မှာပါတည်ရောက်မှုရှိလာတာပါရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရထားတဲ့ရွေးကောက်ပွဲဇာတ်လမ်းကိုပြောင်းပြန်လှန်ပစ်ဖို့သမ္မတထရမ့်ကနှီးပေါင်းစုံနဲ့ကြိုးစားနေတာကြောင့်လဲကိုယ်စားလှယ်မဲတွေရည်တွယ်အတည်ပြုရမယ့်အခုအဆင့်ဟာရီပပလီကန်အမတ်တွေအနေနဲ့သမ္မတထရမ့်အပေါ်တစ္ဆာခံမှုကိုပြတ်တားရမယ့်ပွဲဖြစ်လဲမြင်ထားကြပါတယ်လက်ရှိချိန်ထိဆိုရင်ရီပပလီကန်အမတ်တရားကျော်ကကိုယ်စားလှယ်မဲအရေးအတွက်နဲ့ပတ်သက်ပြီးကန့်ကွက်မယ်လို့ပြောထားပါတယ်။အဲဒီလိုပြောထားတဲ့ Republican အမတ်အများစုကသမ္မတထရမ့်ကိုအခိုင်အမာထောက်ခံတဲ့ပြည်ညရေကဖြစ်ပါတယ်။ဒါပေမဲ့လည်းအောက်လွှတ်တော်ကိုဒီမိုကရက်တွေကထိန်းချုပ်ထားပြီးအထက်လွှတ်တော်မှလည်းတခြား Republican အမတ်အများပြားကရွေးကောက်ပွဲရလဒ်ကိုပြောင်းပြန်လှန်ပစ်ဖို့မရှိဘူးလို့ပြောထားတဲ့အတွက်ကန့်ကွက်မဲ့ Republican အမတ်တွေရဲ့လူရက်ကအောင်မြင်ပွဲမရှိပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတွေဟာ Washington DC မြို့တော်မှာဒီကနေ့စူဝေးချီတက်ပွဲတွေလုပ်ဖို့စီစဉ်ထားပါတယ်။လူမလာရွေးကောက်ပွဲမှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရတာကိုအတည်ပြုကြေညာမဲ့အပေါ်သမ္မတထရမ့်ကကန့်ကွက်ပြောဆိုထားတာနဲ့ပတ်သက်ပြီးထောက်ခံကြောင်းပြသတဲ့အနေနဲ့အခုလိုခြေတက်ပွဲတွေလုပ်ဖို့စီစဉ်ထားတာပါသမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေကိုဘုံကဲလွတ်တော်မှာဒီကနေ့အတည်ပြုကြေညာမှာပါသမ္မတအင်ဂျီတော်တောင်ပတ်နားလေးမှာလုပ်မဲ့စူဝေးပွဲမှာသမ္မတထရမ့်ကိုယ်တိုင်စကားပြောဖို့ရှိပါတယ်ဒါအပြင်ရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုပြီးအထောက်အထားနဲ့ပြောဆိုတာတွေကိုထွက်တာမှာဆက်ရေးနေစေပါစုဝေးချီတက်ပွဲတွေအတွက်ဝါရှင်တန်မြို့တော်ကိုရောက်လာကြသူတွေကိုညှိညွန်းပြီးအပြက်အသက်အနိုင်ရတဲ့ရွေးကောက်ပွဲရလဒ်ကိုခိုးယူတာမျိုးသူတို့တွေလက်ခံကြမှာမဟုတ်ဘူးလို့သမ္မတထရမ့်ကအင်္ဂါနေ့ကပဲထွက်တာမှရေးခဲ့ပါသေးတယ်။အင်္ဂါနေ့ညကလည်းဝါရှင်တန်မှာလူရာပေါင်းများစွာစုဝေးခဲ့ကြပြီးအဲ့ဒီအထက်ကတချို့နဲ့ရဲတပ်ဖွဲ့ဝင်တွေကြားရုံးဝင်းဆက်ခတ်ဖြစ်ခဲ့ပါတယ်။ယနေ့ခရမ်းကိုင်ဆောင်မှုရဲတပ်ဖွဲ့ဝင်ကိုရန်ပြုမှုနဲ့ကျင်းဆက်တဲ့စတန်ဂန်ကိုင်ဆောင်မှုအပါအဝင်ဆွဲချက်တွေနဲ့လူ၆ဦးထဲမှလည်းကိုဖမ်းဆီးထားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဟောင်ကောင်မှာဒီမိုကရေစီတက်ကြွလှုပ်ရှားသူ50ထဲမှလည်းဒီကနေ့အဖမ်းခံရပါတယ်။ဒါဟာဖြင့်အသစ်ပြတ်ထန်းထားတဲ့ဟောင်ကောင်လူမျိုးရေးဆိုင်ရာဥပဒေအရအတိုက်အခံတွေပေါ်နှိမ့်နေတာမှာအကြီးအမားဆုံးဖမ်းဆီးမှုပါ။ဒီကနေ့မနေ့အစောပိုင်းမှာဖမ်းခံရသူအများပြားဟာဟောင်ကောင်ဒီမိုကရက်တစ်ပါတီဝင်တွေဖြစ်တယ်လို့ဟောင်ကောင်အခြေစိုက်သတင်းဌာနတွေကပြောကြပါတယ်။အဲဒီလူတွေဟာပြီးခဲ့တဲ့နှစ်ဇူလိုင်လကကျင်းပခဲ့တဲ့ပါတီတွင်တရားဝင်သတ်မှတ်ထားတာမဟုတ်တဲ့အကျိုးယူကောက်ပွဲတွေမှာဝင်ပြိုင်ခဲ့ကြသူတွေဖြစ်ပြီးပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကျင်းပဖို့စီစဉ်ခဲ့တဲ့ယူကောက်ပွဲတွေမှာဝင်ပြိုင်မဲ့သူတွေဖြစ်ပါတယ်။စ စက်တင်ဘာရွေးကောက်ပွဲကတော့ကိုဗစ် -19 ကာယောဂါကြောင့်ရှင်းဆိုင်ထားရတာပါဒီလိုဖန်ဆင်းမှုပေါ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်ဖို့အမည်တင်သွင်းထားတဲ့အန်တိုနီဘလင်ကန်ကဝေဖန်ပါတယ်လူတိုင်းခံစား권ရှိတဲ့အခွင့်အရေးအတွက်ရဲဝန်စွာစီရင်လှုပ်ဆောင်နေသူတွေကိုတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့မစ္စတာဘလင်ကန်ကထွတ်တာမှရေးခဲ့တယ်လို့နောက်တက်မဲ့အမေရိကန်အစိုးရအနေနဲ့ဟောင်ကောင်လူမှုနဲ့အတူရပ်တည်သွားမှာဖြစ်ပြီးဒီမိုကရေစီအပေါ်တရုတ်အစိုးရရဲ့နှိမ်နှင်းမှုကိုစန့်ကျင်သွားမယ်လို့လည်းရေးပါတယ်။ American ထက်လွတ်တော်ထောက်လိုင်းဆိုင်ရာကော်မတီအဖွဲ့ဝင်တူဖြစ်သူ Republican ထက်လွတ်တော်မှ Ben Sasse ကလည်းဒီဖန်ဆင်းမှုဟာ American မှာအကွဲအကွဲအပြားပြားနဲ့ဝေဝါးရှုပ်ထွေးနေတဲ့အပေါ်အခွင့်ကောင်းယူပြီးတရုတ်သမ္မတရှီဂျင်းဖင်ကကြံစည်လှုံ့ဆော်တာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 6833ည5.32 kHz 6303ည5.57 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5.190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနနှင့်ပူးပေါင်းဆောင်ရွက်မြင့်တီဘီရောဂါတိုက်ခိုက်ရေးစီမံကိန်းတစ်ခုကိုစတင်လိုက်ပြီးဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာ American တန်ယုံကဇန်နဝါရီ6ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။တီဘီကင်းစင်မြန်ပြည်တခွင်ရှေ့ရှုနိုင်မှုကြိုးစားစုဆိုတဲ့အဲ့ဒီစီမံကိန်းကိုပြည်တွင်းအရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ပြည်ကြီးခင်အဖွဲ့ကအကောင့်ထည့်ဖို့ဆောင်ရွက်နေပြီးတီဘီရောဂါအဖြစ်များတဲ့ရန်ကုန်၊ပဲခူးနဲ့အေရဝတီတိုင်းဒေသကြီးနဲ့မွန်ပြည်နယ်တွေကသတ်မှတ်ထားရနေရာတွေမှာအဓိကထားပြီးလှုပ်ဆောင်သွားမယ်လို့အမေရိကန်တန်ယုံကပြောပါရယ်။အဲဒီစီမံကိန်းက2012ခုနှစ်ကလေးက USAID ကအကူအညီပေးနေတဲ့မြန်မာနိုင်ငံအမျိုးသားတီဘီရောဂါတိုက်ဖျက်ရေးအစီအစဉ်ကိုအခြေခံပြီးတော့ဆောင်ရွက်တာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ကောင်းမွန်လာစေဖို့အမေရိကန်နဲ့မြန်မာနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုရဲ့တစိတ်တစိတ်ဒါလေးဖြစ်ပါရယ်။တီဘီရောဂါတိုက်ဖျက်ရေး၃နှစ်ကြာဆောင်ရွက်မယ့်အဲ့ဒီစီမံကိန်းကိုအကောင်အထည်ဖော်ရမှာပြည်ကြီးခင်အဖွဲ့ကအရက်ဖက်အဖွဲ့အစည်းတွေအစိုးရအဖွဲ့အစည်းတွေပုဂ္ဂလိကကန္တာဘာသာရေးအဖွဲ့အစည်းတွေနဲ့တခြားမိဖက်အဖွဲ့တွေအပါအဝင်မတူကွဲပြားတဲ့အုပ်စုတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာ USAID ဌာနညွှန်ကြားရေးမှူး Miss Ella Grubbs ကပြောပါတယ်မြန်မာနိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်ထဲတီဘီရောဂါရှော့ချရေးမှာတိတိတသာတိုးတက်မှုရခဲ့တာကြောင့်မြန်မာနိုင်ငံဟာပူးပေါင်းဆောင်ရွက်ကြိုးပမ်းအားထုတ်ရင်းဘယ်လိုအောင်မြင်မှုတွေရသလဲဆိုတာကိုအရှိတောင်အာရှကအိမ်နီးချင်းနိုင်ငံတွေကိုစံနမူနာပြသနိုင်တဲ့နိုင်ငံတနိုင်ငံဖြစ်တယ်လို့လည်းစီမံကိန်းစတင်တဲ့အချိန်မှအွန်လိုင်းကနေမိတ်ဆက်ပြီးတဲ့အခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာ USAID ဌာနညွှန်ကြားရေးမှူး Miss Ella Grubbs ကပြောပါတယ်ရှင်ထိုင်းနိုင်ငံမှာဒီကနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာသက်360ကျော်နဲ့သေဆုံးသူတယောက်ရှိတာကြောင့်ဗန်ကောက်မြို့နယ်အနီးတဝိုက်ထောင်ထဲချီပြီးရှိတဲ့ဆက်ယုံတွေမှာယောဂါပိုးစစ်ဆေးမှုတွေထပ်တိုးပြီးတော့လုပ်သွားမယ်လို့အာဏာပိုင်တွေကပြောပါတယ်ယောဂကုသမှုအများဆုံးဖြစ်နေတဲ့စမုတ်စခွန်ခရိုင်အတွင်းရှေ့ပြောင်းအလုပ်သမားတွေကိုအဓိကအာရုံစိုက်ပြီးတော့တက်ဆိုင်ရာကယောဂထိန်းချုပ်ရေးကြိုးပမ်းနေပါတယ်။အဲဒီမှာရှိတဲ့ပင်လယ်ဇာဈေးတွေနဲ့ပင်လယ်ဇာထုတ်လုပ်ရေးစက်ယုံတွေမှာရှေ့ပြောင်းအလုပ်သမားထောင်ထဲချီပြီးတော့အလုပ်လုပ်ကြနေတာလည်းဖြစ်ပါတယ်။စမုတ်စခွန်ခရိုင်အတွင်းစက်ယုံပေါင်း1000ကျော်ကအလုပ်သမားတွေကိုယောဂပိုးစစ်ဆေးသွားဖို့စီစဉ်ထားတယ်လို့ထိုင်းကိုဗစ် -19 ထိန်းချုပ်ရေးစင်တာပြောခွင့်ရကပြောပါတယ်။အခုထိနိုင်ငံတွင်းကိုဗစ် -19 ကြောင့်သေဆုံးသူ66ယောက်အပါအဝင်ယောဂကူးစက်သူက9331ယောက်ရှိပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားလာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နိုင်ငံတကာကျွမ်းကျင်ပညာရှင်အဖွဲ့ကတရုတ်ကျွမ်းကျင်သူတွေနဲ့အွန်လိုင်းကနေတဆင့်ပူးပေါင်းဆောင်ရွက်သွားမယ်လို့ WHO ပြောခွင့်ရ Margaret and Harris ကပြောပါတယ
် So the team are international experts that were identified by
နိုင်ငံတကာပညာရှင်တွေကသူတို့စိတ်ဝင်စားတဲ့အကြောင်းအရာနဲ့လှုပ်ဆောင်ရမယ့်ကိစ္စတွေကိုတရုတ်နိုင်ငံကိုကြိုတင်ပေးဖို့အကြောင်းကြားထားကြောင်းသူတို့အားလုံးကနိုင်ငံပေါင်းစုံကပညာရှင်တွေဖြစ်ပြီးအရေးကြီးတဲ့ချက်ကသူတို့ကိုယ်တိုင်ကပညာရဲ့မြေပေအသီးသီးမှာကျွမ်းကျင်သူတွေဖြစ်တယ်လို့လေ့လာမှုတွေကိုလည်းစတင်လှုပ်ဆောင်နေပြီးဖြစ်ကြောင်း WHO ပြောခွင့်ရ Margaret and Harris ကပြောပါတယ်။ဒါပြင် virus တွေကလာတယ်လို့ဆိုတာသိနိုင်ဖို့အဲ့ဒီပညာရှင်တွေက Zoom ကတဆင့် online ကနေတရုတ်ပညာရှင်တွေနဲ့လက်တွဲအလုပ်လုပ်နေကြောင်းဒီ virus ကလင်းနိုးတွေမှာတွေ့ရရင် virus နဲ့ဆင်တူတယ်လို့နားလည်ထားကြကြောင်းနောက်မှဒီလိုယောဂါတွေမဖြစ်အောင်တားဆီးနိုင်မှုအတွက်ဒီဘာသာရက်ကအားလုံးအတွက်အရေးကြီးကြောင်းလည်းသူကပြောပါတယ် ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကုသရောဂါပြန့်ပွားခြင်းနဲ့ကာကွယ်ခြင်းဆိုင်ရာကျန်းကျင်ပညာရှင်တွေ၊ရောဂါပိုးမွားပေးတာပညာရှင်တွေနဲ့ပြည်သူကျန်းမာရေးပညာရှင်တွေကိုလည်းကိုရိုနာဗိုင်းရပ်စ်ပိုးစတင်ကုသပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကိုဆစ်လွတ်သွားမှာဖြစ်ပါတယ်။တရင်၆ပတ်ကြာစစ်စည်းလုပ်ငန်းစဉ်အတွင်းဒီကျွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့ကလူနေတရိတ်ဆန်ကြားဆက်ဆံနေတဲ့ယောဂဖြစ်ပွားမှုနမူနာတွေကိုလေ့လာစစ်ဆေးသွားမှာဖြစ်ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ပိုးမူလားဆင်းမြစ်ကိုလေ့လာစစ်ဆေးဖို့ပူးပေါင်းဆောင်ရွက်ရမှာသိပ္ပံပညာရှင်တွေအနေနဲ့နိုင်ငံရေးကိုပေးဖယ်ထားပြီးလုပ်ငန်းစဉ်အောင်မြင်ရေးအပြေရှာဖို့သာပူးပေါင်းဆောင်ရွက်သွားမယ်လို့ WHO ပြောခွင့်ရကပြောပါတယ်ရှင်။ဂျပန်နိုင်ငံမှာဒီကနေ့တည်းအထက်ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1590ကျော်ရှိတဲ့အတွက်အစိုးရကအရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေပါတယ်။အခုထိဂျပန်နိုင်ငံမှာ COVID-19 ကူးစက်သူ 25,000 နဲ့သေဆုံးသူက 3,800 ရှိပါတယ်။တီရီလီငါနိုင်ငံမှာလူများသွားလာတဲ့နေရာတွေမှာနှာခေါင်းဆီးမဝတ်ဆင်သူတွေနဲ့လူချင်းခက်ခွာခွာနေဖို့စီကံမလိုက်နာသူတွေကိုမဖြစ်မနေရောဂါဆစ်ဆီးဖို့ရတက်ဖွဲ့ကလှုပ်ဆောင်နေပါတယ်။အင်္ဂါနေ့ကမြို့တော်ကိုလံဘိုနဲ့အနီးတဝိုင်းရောဂါထိန်းချုပ်ရေးစီကံမလိုက်နာသူ1000ကျော်ကိုဖမ်းဆီးခဲ့ပြီးဒီထဲက14ယောက်မှရောဂါပိုးကူးစက်နေရကိုတွေ့ခဲ့ပါတယ်။အခုထိနိုင်ငံတွင်ကိုဗစ် -19 ကူးစက်သူ 45,900 ကျော်နဲ့သေဆုံးသူက218ယောက်ရှိပါတယ်။ဒီကနေ့အင်ဒိုနီးရှားမှာလည်းယောဂကုသသူ 1,800 ကျော်နဲ့ကုသမှုစံချိန်တင်မြင့်တက်ခဲ့ပါတယ်။အခုထိအင်ဒိုနီးရှားမှာ COVID-19 ကုသသူ 9,800 ကျော်နဲ့သေဆုံးသူက 23,200 ကျော်ရှိပါတယ်ရှင်။သောရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင
်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ဂျော်ဂျီယာမှာအင်္ဂါနေ့ကလွှတ်တော်ရွေးကောက်ပွဲတွေတကြော့ပြန်ကျင်းပခဲ့ပါတယ်။လာမယ့်လွှတ်တော်နှစ်နှစ်သက်တမ်းကာလအတွင်းဖဲပါတီကြီးစိုးမလဲဆိုတာဒီရွေးကောက်ပွဲကအဆုံးမြတ်ပေးမှာဖြစ်တဲ့အတွက်အရေးကြီးလာတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ Catherine Gibson တင်ပြပို့ထားတာကိုကျွန်မအနောက်လောက်ဆက်ပြီးတင်ပြမှာပါ။COVID-19 ကရောကာလကြမှာပဲဂျော်ဂျီယာပြည်နယ်မဲဆန္ဒရှင်တွေကအမတ်နေရအတွက်မဲပြီးရွေးချယ်ခဲ့တာပါအထက်လွှတ်တော်မှာအမတ်နေရ100ရှိတာဖြစ်ပြီး Republican တို့ကအမတ်နေရ50နဲ့ Democrat တို့က48နေရာရထားတာပါဒါကြောင့်လဲမဲဆန္ဒရှင်တွေရဲ့ရွေးချယ်မှုကအကျိုးသက်ရောက်မှုကြီးမားတယ်လို့ American လွှတ်တော်နိုင်ငံရေးကိုချိန်ခွင်ရှာညှိပေးမှလည်းဖြစ်ပါတယ်ရွေးကောက်ပွဲမှာ Republican Party ကလက်ရှိလွှတ်တော်အမ Kelly Loeffler ကို Democrat အမလောင်း Raphael Warnock ကအနိုင်ရတယ်လို့ Conservative Fox သတင်းဌာနအပအဝင်အခြားသတင်းဌာနအသီးသီးကခန့်မှန်းကြေညာထားပါပြီ။နောက်တနင်္လာအတွက်ရှင်းပြနေကြတဲ့ Republican Party ကလက်ရှိအထက်လွှတ်တော်အမ David Perdue နဲ့ Democrat အမလောင်း John Ossoff တို့ကြမှာတော့ဘသူအနိုင်ရတယ်ဆိုတာပြည့်ပြည့်စုံစုံမရှိသေးပဲလက်ရှိရွေးကောက်ပွဲတင်ရမဲရလက်တွေအရ Democrat John Ossoff ကမဲအရေးအတွက်အနိုင်ငယ်အသားနဲ့ဦးဆောင်နေပါလေ။ဂျော်ဂျီယာမဲဆန္ဒရှင် Britney Thames ကတော့ဒီရွေးကောက်ပွဲကိုတနင်္ဂနွေကလုံးကအာရုံစိုက်နေတာကိုသဘောပေါက်ပါတယ်
It's terrifying. I hope I'm not making the wrong decision.
တာလန့်ဆရာကောင်းပါတယ်။ကျမဆုံးဖြတ်ရွေးချယ်လိုက်တာမမှားဘူးလို့ပြောလိမ့်ပါတယ်။ကျမတို့လိုလာတဲ့အနာဂတ်မျိုးဖန်တီးနိုင်တဲ့အခွင့်အရေးရလာပြီဆိုပြီးနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ခံစားရပါတယ်
။ဒီမိုကရက်ဖက်ကအမတ်နေရာနှစ်ခုစလုံးကိုအနိုင်ရမယ်ဆိုရင်တော့လာမယ့်နှစ်နှစ်အတွင်းအထက်လွှတ်တော်မှာသမ္မတသစ်ဘိုင်ဒန်ပြတ်ထားမှုစူးစမ်းတဲ့ဥပဒေတွေကိုပြတ်ထားလို့မရအောင် Republican တွေအများစုအားနဲ့ပိတ်မယ်ဆိုရင်ရွေးကောက်ခံသူသမ္မတကမလာ Harrison မဲနဲ့အတူပြုံနေတော့မှာဖြစ်ပါတယ်။အောက်လွှတ်တော်မှာဒီမိုကရက်တို့ကထိန်းချုပ်ထားတာဖြစ်တဲ့အတွက်အထက်လွှတ်တော်ကို Republican တို့လွှမ်းမိုးထားရင်ပိုကောင်းမယ်လို့မဲဆန္ဒရှင်တချို့ကတော့ယူဆပါတယ်Republican အမတ်တွေကိုမဲပေးခဲ့တဲ့မဲဆန္ဒရှင် Lon Sperry ကတော့အခုလိုမြင်ပါတယ
် I don't believe that if one party is controlling all of Congress
လွှတ်တော်ညက်စလုံးကိုရောသမ္မတရာဇဝတ်နေရာကိုပါပါတီတစ်ခုတည်းကနေပြီးတော့ရယူထားမယ်ဆိုရင်တော့ပြည်သူပြည်သားတိုင်းရဲ့အတန်တွေကိုကုစားပြုခါမှာမဟုတ်ဘူးဆိုတာကျွန်တော်တို့တွေ့နေရပါလိမ့်မယ်
သမ္မတသစ်အနေနဲ့အထက်လွှတ်တော်ရဲ့အားပေးထားကမှရဖို့လိုတယ်လို့ဒီမိုကရက်မဲဆန္ဒရှင်တွေကလည်းပြောပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့သမ္မတ Trump ရဲ့ဝေဖန်တက်ခတ်မှုရှိပေမဲ့လည်းရွေးကောက်ပွဲစနစ်ကိုယုံကြည်တယ်လို့မဲဆန္ဒရှင်တယောက်ကပြောပါတယ်။ Catherine Nina ကအခုလိုပြောပါတယ
်။ Without a doubt, my vote here in Georgia counts.
ကျွန်မထည့်လိုက်တဲ့နေကိုဂျော်ဂျီယာမှာထည့်ပြီးရေးတွက်မယ်ဆိုတာလုံးဝတတရားမရှိပါဘူး။ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲအဆင်ပြေအောင်စီစဉ်ပေးနေကြတဲ့မဲယုံဝန်ထမ်းတွေကိုသမ္မတ Trump ကစော်ကားလိုက်တာလို့ထင်ပါတယ်။တမရရဲ့ Republican Party ကတော့မှမဲဆင်းတွေမှတ်မှားတယ်ဆိုပြီးပြောနေကြတာပါ
။ဂျော်ဂျီယာပြည်နယ်ရွေးကောက်ပွဲမှာကြိုတင်မဲထိုက်ခဲ့သူ300ကျော်ထိစံချိန်တင်ရောက်ရှိခဲ့တယ်လို့ရွေးကောက်ပွဲနေ့မှာလဲမဲလာထိုက်သူအတော်များပါတယ်။ဂျော်ဂျီယာကောလိပ်ကနိုင်ငံရေးသိပ္ပံဌာနပါမောက်ခ Hank Emerson ကအခုလိုတုံ့တက်ပါတယ်။
It was not like the turnout by Democrats is better than Republicans, which would be the reverse of...
Republican တွေဆိုင်ရင်ဒီမူကဲမဲဆန္ဒရှင်တွေဘိုးပြီးထွက်လာတဲ့ပုံရှိပါတယ်။ဒါကဂျော်ဂျီယာပြည်နယ်မှာပြန်ကျင်းပတဲ့ရွေးကောက်ပွဲမှာဖြစ်နေကြပုံစံမျိုးမဟုတ်ပါဘူး။ဒီနိုင်ငံလုံးစောင့်ကြည့်နေကြတဲ့အတွက် Republican တွေလည်းစိတ်အားတက်ကြွလာတယ်လို့ထင်ပါတယ
်။အချိန်နဲ့ရှင်းပြနေကြတဲ့လွှတ်တော်ရွေးကောက်ပွဲကျင်းပရာဂျော်ဂျီယာပြည်နယ်မှာမဲမတမာမှုတွေရှိခဲ့တဲ့ဆိုပြီးတမနာထွက်မြေဆွဆွဲပြောဆိုမှုတွေကြောင့်ပြည်နယ်မဲယုံတာဝန်ခံတွေဖက်ကလည်းမဲတစ်ခုအချင်းစီကိုအသေးအချာရည်တွက်ကြလိုက်မယ်လို့ခန့်မှန်းရတာဖြစ်ပါတယ်။ကျမနားလောပ
ါ UN နိုင်ငံကဖန်ဆီးထားတဲ့တောင်ကိုရီးယားရေနံတင်သမောမှာပါတဲ့မြန်မာသမောသားတွေအတွက်မြန်မာအစိုးရဘက်ကကနဦးစုံလမ်းမှုတွေနဲ့အတူသက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းမှုတွေစားလုပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါမြန်မာသမောသားအများစုပါရဲ့တောင်ကိုရီးယားရှင်နန်တင်သမောကိုပါရှန်ပင်လယ်ကွေထဲရင်းနှံရှုစိတ်မှုဖြစ်တဲ့ဆိုတဲ့အကြောင်းပြချက်နဲ့အီရန်နိုင်ငံကဖန်ဆီးထားပြီးသက်ဆိုင်ရာနိုင်ငံတွေကစုံစမ်းမှုတွေလုပ်နေသလိုမြန်မာအစိုးရဘက်ကလည်းကနဦးစုံစမ်းမှုတွေစလုပ်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးအကဲအရာရှိတဦးကတော့မြန်မာတန်ယုံနေယူဒီလီနဲ့တွဲဖက်တောင်ထမ်းဆောင်နေတဲ့အီရန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးထိုင်းနိုင်ငံမြန်မာတန်ယုံကနေတဆင်ဘန်ကောက်မြို့အခြေဆိုင်အီရန်နိုင်ငံဆိုင်ရာတန်ယုံတာဝန်ရှိသူတွေကိုဆက်သွယ်ပြီးမြန်မာသမောသား၁၁ယောက်ကိုကောင်းကောင်းမွန်မွန်ထားပေးဖို့နဲ့အစောဆုံးပြန်လုပ်ပေးဖို့ညှိနှိုင်းနေကြောင်း VOA ကပြောပါတယ်။အမေရိကန်ရဲ့ဗန်ဒါယီပိတ်ဆို့တံခတ်မှုအရအီရန်နိုင်ငံကပိုင်ဆိုင်ထားတဲ့ဒေါ်လာတန်9000ကိုတောင်ကိုရီးယားနိုင်ငံကမကြသေးခင်ကပဲထိန်းချုပ်လိုက်တာကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုနေချိန်မှာပဲသမောဖန်ဆီးမှုဖြစ်ခဲ့ပေမယ့်ဒါဟာသမင်သက်သက်ဖန်ဆီးမှုမဟုတ်ကြောင်းလည်းအီရန်အစိုးရကညင်းဆိုထားပါတယ်။တောင်ကိုရီးယားရင်နံတင်သမောဟမ်တီဟန်ကော့ခံပြီးရင်နံယူဆိုင်မှုဖြစ်တာကြောင့်လုံရိုးလုံးစင်အေးအေးယူဆောင်ရွက်ထားတာဖြစ်ကြောင်းလည်းအီရန်အစိုးရပြောခွင့်ရကပြောဆိုထားပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကတော့အီရန်တန်မာကြီးကိုမနေ့ကတုန်းကပဲဆင့်ခေါ်ပြီးသမောနဲ့သမောသားအယောက်20ကိုပြန်လွှတ်ပေးဖို့တောင်းဆိုထားတာပါ။မြန်မာရေချောင်းပို့ဆောင်ရေးဦးစီးဌာနကတော့ဒီပြဿနာကိုသမောသားဆီလွှတ်ထားတဲ့ကုမ္ပဏီ3ခုကတဆင့်အသေးစိတ်စုံစမ်းနေပြီးလိုအပ်ရင်နိုင်ငံသားရေးဝန်ကြီးဌာနနဲ့ဆက်သွယ်ဆောင်ရွက်မယ်လို့ဌာနရဲ့ညွှန်ကြားရေးမှူးဦးချမ်းမြေက VOA ကိုပြောပါတယ်
။သူနိုင်ငံရေးပန်းထဲမှာ CEO ဖွင့်မှုဖြစ်တယ်ဆိုလို့ရှိရင်တော့သူတို့နိုင်ငံတွေရဲ့ဒီကျွန်တော်နိုင်ငံဘက်မှာလည်း CEO ဖွင့်မှုဖြစ်တယ်ဆိုရင်ကျွန်တော်နိုင်ငံကနေပြပါရေးယူရတာမျိုးတွေရှိတယ်ပေါ့လေ။အဲ့တော့ဒီဖြစ်စဉ်ကျွန်တော်တို့ဟိုဘလောက်အတိုင်းထားဒီသူတို့လုပ်မလဲဆိုတော့တော့မူတည်ပါတယ်။ဗမာပြည်ကဆွတ်လိုက်တဲ့သက်ဆိုင်ကုမ္ပဏီနဲ့ကျွန်တော်တို့မေးထားတာလို့ထားပါတယ်။ဒါနောက်ဆုံးသတင်းတွေကျွန်တော်ဒီတင်ခိုင်းတာလေခင်ဗျာကျွန်တော်တို့သမောသားတွေအတွက်ဟိုလိုအပ်ရင်တော့ကျွန်တော်တို့ဒါနိုင်ငံသားကြီးကနေတဆင့်ပေါ့လေဟိုမိတ္တရခံပြီးမှာပေါ့နော
်မြန်မာသမောသား17ယောက်ရဲ့မိသားစုဝင်တချို့ကတော့အသိကိုအကြောင်းကြားမေးမြန်းထားတာရှိကြောင်းမြန်မာနိုင်ငံပင်လယ်ကူသမောသားအလို့သမားများအဖွဲ့ချုပ်အတွင်းရေးမှူးဦးဟုတ်စွမ်းကပြောပါတယ
်ဟိုလုံးလုံးစမကြားသေးဘူးအပိတ်တည်းပေါ့နော်သူတို့လည်းဆက်သွယ်လို့မရဘူးလို့ပါလို့တော့အဲ့ဒီပြောတဲ့လူရှိတယ်သူတို့လည်းအတန်းတန်းကိုဆက်သွယ်ကြည့်ကြတာသူကတော့သူတို့မှားတာတော့ဗောနော်သူတက်တက်ကသမောသားနဲ့အသက်အရွယ်ရတော့အကျိုးကြောင်းလေးတွေပြောခိုင်းတာတော့ဗောနော
်တောင်ကိုရီးယားအစိုးရကတော့ဒီကိစ္စကိုတန်တမာနီလန်ယာဖြည့်ရှင်းနိုင်ဖို့ကိုယ်စားလှယ်အဖွဲ့တစ်ခုကိုဒီကနေ့ပဲစေလွှတ်လိုက်ပါတယ်တောင်ကိုရီးယားသမ္မတကတော့ဖန်ဆီးမှုပေါ်စိုးရင်ကြောင်းပြောဆိုထားပြီးကာကွယ်ရေးဝန်ကြီးဌာနကလည်းဟော်မုစ်ရေလကြာအနီးဖြတ်သွမ်းမောနဲ့တပ်ဖွဲ့ဝင်300ပါတယ်ပင်လယ်ဓမြနှိမ့်နှင်းရေးတပ်ဖွဲ့တစ်ခုကိုလည်းစေလွှတ်ထားတာပါအမေရိကန်နိုင်ငံသားဝန်ကြီးဌာနကလည်းအီရန်နိုင်ငံကဖန်ဆီးထားတဲ့တောင်ကိုရီးယားရှင်နန်းတဲ့သမောနဲ့သမောသားတွေအများဆုံးပြန်လုပ်ပေးဖို့တောင်းဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့တာပ
ါကာလစီပွားရေးထိခိုက်နေတဲ့အသေးစားချင်းွေလုပ်ငန်းတွေကိုအစိုးရကငွေထုတ်ချေးပေးနေပေမဲ့လက်တွေ့မှာအခက်အခဲကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျမအက်ကနွန်ပါကဲယောဂါကာလအသေးစားငွေကြေးလုပ်ငန်းတွေရပ်ဆိုင်နေရတဲ့အခက်အခဲတွေကိုတက်တာရရဖို့ရည်ရွယ်ပြီးအစိုးရက၃နှစ်အစီအစဉ်နဲ့ချိန်ငွေထုတ်ပေးနေပေမဲ့အစမပြေတာတွေရှိနေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်စီမံကိန်းပဏာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်ကတော့ချင်းငွေလျှောက်ထားရမှာမြန်မာစီးပွားရေးပန်ရဲ့စီမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်ဖို့လိုအပ်တယ်လို့ပြောပါတယ်
ချင်းငွေထုတ်ယူဖို့ဆက်ရွက်အကြောင်းကြားတဲ့ဆောင်ကလည်း board of director ရဲ့ ချင်း ငွေ ကို ထုတ် ယူ ခြင်း ဆို တဲ့ ဥစ္စာ ကို board of director CW မှတ်တမ်း တွေ လို့ တယ် နောက်တစ်ခါ ဘယ် board of director တွေ ကို assign လုပ်ထား ဆို တော့ လည်း လို့ တယ် အဲ့ဒီ လူ နှစ် ယောက်က in person လာ မယ် ဆို တော့ လည်း လို့ တယ် တယောက်က နေ ပြီး တော့ ကိုစား ထုတ် ယူ ရ မယ် ဆို တော့ လည်း အဲ့ procedure တွေ အားလုံး ဟာ မြန်မာ စီးပွားရေး ဘဏ်က လည်း တည်ပြီးသား ပါ ကျွန်တော်တို့အဲငွေကြေးကြီးတဲ့စီစီဦးစီးဌာနလည်းဒီတိုင်းလုပ်ဖို့အတွက်ကိုညွှန်ကြားထားပါတယ်ဆိုတော့အဲ့ဒီအတိုင်းပဲသွားနေတာပါအကယ်၍များခက်ခဲရှိရဆိုတော့မြန်မာစီးပွားရေးဘဏ်နဲ့ကျွန်တော်ညီနိုင်ဆောင်ရွက်ပေးတာရှိပါတယ်ဒါပေမဲ့အခုလက်ရှိကြည့်မှာတော့ဒီလိုမျိုးဟို၄ယောက်လာရမယ်လို့ပါတော့ကျွန်တော်တို့မှမရှိပါဘူး၂ယောက်ဆိုရင်ရပါတယ်ခင်ဗျာဒါကတော့သူကညွှန်ကြားထားပြီးသားပါ
မြန်မာစီးပွားရေးဘဏ်ကနေအသေးစားငွေကြေးလုပ်ငန်းတွေကိုချင်းငွေထုတ်ပေးရမှာအစိုးရကသတ်မှတ်ထားတဲ့စည်းမျဉ်းတွေနဲ့လက်တွေ့မှာကွဲလွဲနေတာရှိတယ်လို့လုပ်ငန်းရှင်တချို့ကပြောပါတယ်အထူးသဖြင့်ကပ်ရောဂါကာလမှာတချို့သတ်မှတ်ချက်တွေဟာလက်တွေ့လုပ်ဖို့ခက်ခဲတာတွေရှိတယ်လို့လည်းရန်ကုန်မြို့ကအသေးစားချင်းငွေလုပ်ငန်းရှင်တော်ဖြူရင်မင်းမြတ်ကပြောပါတယ
်ပထမဦးဆုံးကျွန်တော်တို့တီးချော့လုံးတွေယူလုံးကကြတော့ဒီလုံးတွေကိုပြန်ဆက်ပါမယ်ဆိုပြီးတော့အာမခံတဲ့သူပြောနောက်တစ်ခုကအဲ့အမဆိုင်တဲ့သူတွေကဒီဟိုနေကိုဘန်းအောင်သွားရတယ်ဘန်းအောင်သွားပြီးပါလို့ရှင်ဟိုသွားလက်မှတ်ဘန်းရှိမှလက်မှတ်ထိုးတာဒီအဖြစ်ကโอเคအမဆိုင်တယ်ပြီးပါလို့ရှင်အဲ့ဒီငွေကိုလက်ခံမှုအတွက်ကိုအကောင့်ဖွင့်ရတယ်အဲ့ဒီအကောင့်ဖွင့်တဲ့ဆာမှာလည်းဒီနှစ်ယောက်ကပဲဖွင့်တယ်ပြီးတော့ဒီအကောင့်ထဲကနေဟိုတာဝန်ခံပြီးထုတ်တာလည်းဒီနှစ်ယောက်ကပဲထုတ်တယ်အကုန်လုံးပြီးရပါတော့ရှင်ပါရဲ့အခုကဘယ်လိုဖြစ်နေလဲဆိုတော့အမဆိုင်မဲ့သူကနှစ်ယောက်ဒီအကောင့်လာဖွင့်မဲ့သူကတစ်သက်နှစ်ယောက်
အသေးစားချင်းငွေလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းပေါင်း188ခုအနက်ချင်းငွေရဖို့လျှောက်ထားတဲ့လုပ်ငန်းပေါင်း86ခုရှိတယ်လို့လည်းငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်ကပြောပါရယ်ကတ်ယောဂါကာလမှာအသေးစားချင်းငွေလုပ်ငန်းတွေအတွက်မြမစီးပွားရေးဘဏ်ကကြက်ငွေဘီလီယံ100ထောက်ချေပေးဖို့စီစဉ်ထားတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါရယ်ရှင်ကျွန်မအက်ကနွန်ပါဝီဝေးရဲ့သတင်းပေးပို့တာဖြစ်ပါတယ်
မြန်မာနယ်စပ်ဒေသ UWSA ဝါတာဖွဲ့ထင်းကျွမ်းနယ်မြေမှာ COVID-19 ကူးစက်မှုတွေတိုးလာတာကြောင့်သွာလာလှုပ်ရှားမှုတွေကိုဒီနေ့ကစကန့်သတ်လိုက်တဲ့အကြောင်းနဲ့မိုင်းလားဒေသကရောဂါကူးစက်မှုအခြေအနေကိုပြောပြပါမယ်ကျွန်တော်မိုးစောပါUWSA ဝါတာဖွဲ့ထိန်းချုပ်ရာအထူးဒေသနှင့်မှာဒီဇင်ဘာလ15ရက်နေ့ကပိုးတွေးလူနာ2ဦးစတင်တွေ့ရှိခဲ့ပြီးဒီလ5ရက်နေ့မှာတော့153ဦးအထိမြင့်တက်လာတာပါဒီလိုမြင့်တက်လာတဲ့နောက်ပန်းစမ်းမြို့ကိုဒီကနေ့ညကစတင်ပြီးအသွာအလာပိတ်ပင်ကန့်သတ်မှုလော့ခ်ဒေါင်းပြုလုပ်မှဖြစ်ကြောင်းနဲ့ပြည်သူအလုံးကိုကျန်းမာရေးစစ်ဆေးသွားမှဖြစ်ကြောင်း UWSA ရဲ့လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်က VOA ကိုပြောပါတယ်
လောက်တာတော့ဒီနေ့ပေါ့နော်6ရက်နေ့ညစာပြေမှဒီတတ်မှတ်မယ်ပေါ့နော်အဲဒီရက်ပိုင်းတွေကတော့ဒီတစ်မြို့လုံးအတိုင်းအတာအနေနဲ့ဒီနမူနာတိုးဖတ်တို့စစ်စစ်နေတော့ပါပဲနော်
ဂျူဒရူ SA ထိန်းချုပ်ရာအထူးဒေသနှစ်မှာဒီလ5ရက်နေ့အထိပန်းစမ်းမြို့မှာအတီးပြုတ်လူနာ35ယောက်မိုင်းပေါင်းမြို့မှာ103ယောက်ဟိုတောင်းမြို့မှာ9ယောက်မိုင်းဖြံမြို့မှာ10ယောက်စုစုပေါင်း153ယောက်တွေ့ရှိထားကြောင်းနဲ့အသေးအပြောင်းမရှိကြောင်းဝါကြီးနယ်ကျန်းမာရေးဌာန COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်လောလောဆယ်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်လည်းမြန်မာအစိုးရတရုတ်နိုင်ငံကဒေတာရင်းအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေကြောင်းလည်းဦးညီရန်ကဆက်ပြောပါတယ်
။ပန်းဆောင်မှာရှိတဲ့ဒီအစိုးရရဲ့ပြည်သူ့စေယုံပေါ့နော်။အဲ့ဒါပူးပေါင်းမှုတွေရှိပါတယ်ပေါ့နော်ကျွန်တော်တို့ဒီဟွာအဖွဲ့နဲ့ပေါ့နော်။အပြီးတော့ဒီတရုတ်ပြည်ဖက်ချန်းကဒီအရက်ဖက်ကဒီချက်ချင်းတွေအတင်းတွေလာရောက်ပြီးမှအကူအညီမှုတွေရှိတယ်။
ဒီလ9ရက်နေ့အထိအထူးဒေသနှစ်တွင်ဓာတ်ခွဲနမူနာစစ်ဆေးထားသူစုစုပေါင်း 35,000 ကျော်ရှိကြောင်းဓာတ်ခွဲစစ်ဆေးတာကိုအခမဲ့ဆောင်ရွက်ပေးသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာပဲ NTA မိုင်းလားအဖွဲ့ထင်းချုပ်ရာအထူးဒေသ၄မှာလည်းဒီဇင်ဘာလ20ရက်နေ့ကပထမဆုံး COVID-19 ကူးစက်လူနာတဦးစတင်တွေ့ရှိထားပါတယ်။လက်ရှိဓာတ်ခွဲစစ်ဆေးထားသူ 8,000 ကျော်ရှိကြောင်းနဲ့ဒေတာတဝန်းလုံးကိုဆက်လက်စစ်ဆေးသွားမှာဖြစ်ကြောင်း NTAA မိုင်းလားအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကအခုလိုပြောပါတယ်
။ကျွန်တော်အခု 8,500 ဦးစစ်ဆေးပြီးပြီ။မိုင်းလားမြို့နယ်ကစစ်ဆေးအပြီးတော့ပြီ။တော့အခုကြံဖက်တဲ့လူကရှာနေတယ်နော်။နောက်ရဲ့သွန်းမဲမှာဆိုလို့ရှိရင်ကျွန်တော်တို့ဒီလိုနဲ့မှဘန်တီကကိုပြောင်းရှိသွားမယ်။တန်တန်တွေတော့မှရွာတွေရွာနဲ့ဝိဒါခါနဲ့ နာမည်ချင်တဲ့သူကိုဖျက်ပြမယ်
။မိုင်းလာမျိုးကိုတော့ဒီဇင်ဘာလ25ရက်နေ့ကစတင်ပြီးလော့ဒေါင်းချထားသလိုဒေသခံတွေကိုအာခေါင်တိုးပတ်ဓာတ်ခွဲနမူနာစစ်ဆေးတာတွေလည်းအခမဲ့ဆောင်ရွက်ပေးခဲ့ပါတယ်။ဒီဇင်ဘာလ20ရက်နေ့ကအတီးပြူလူနာတဦးတွေ့ရှိကြောင်းထုတ်ပြန်ပြီးတဲ့နောက်မှာတော့ COVID-19 အတီးပြူလူနာထပ်မံတွေ့ရှိကြောင်းသတင်းထုတ်ပြန်တာမရှိပါဘူး။ဒေသခံတချို့ကတော့တန်တရားလူနာ300လောက်ကို Quarantine Center မှာထားရှိကြောင်းပြောဆိုပေမဲ့ပြီးခြားအတီးပြူချက်တော့မရပါဘူး။2020နှစ်ဆန်းတရုတ်နိုင်ငံမှာ COVID-19 ဖြစ်ပွားချိန်ကလေးကဝါနဲ့မိုင်းလားဒေတာမှာရောဂါကာကွယ်တားဆီးရေးအတွက်စက်တင်ဆောင်ရွက်ခဲ့တာဖြစ်ပြီးလောလောဆယ်မှာလည်းပြင်ပဒေတာတွေနဲ့အသွားအလာတွေပိတ်ပင်ထားပါတယ်။ဝါနဲ့မိုင်းလားဒေတာမှာဒီဇင်ဘာလအတွင်း COVID-19 ကူးစက်လူနာပထမဆုံးစက်တင်တွေ့ပြီးတဲ့နောက်မှာတော့တမ်ရောကယောဂါကာကွယ်ကုသရေးအတွက်အထောက်အကူပစ္စည်းနဲ့ဆေးရုံသုံးပစ္စည်းတွေကိုပေးပို့လှူဒန်းတာတွေရှိခဲ့ပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ဒီကိန်းကိနဲ့မြောင်းမြင့်နယ်ကစစ်ဘေးဒုက္ခတဲ့စခန်းတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေစစ်ဆေးဖို့စီစဉ်နေတဲ့အတွက်ဒုက္ခသည်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။တမတော်နဲ့ရခိုင်လက်နက်ကန် AA ဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေကြောင့်မြောက်ဦးမြို့နယ်ကိုစိမ်းချောင်လာကြတဲ့စေရခန့်တွေယာယီခိုလုံနေတဲ့စစ်ဆောင်စခန်းတွေကိုတမတော်နဲ့ရေပူပေါင်းပြီးတော့စစ်ဆေးဖို့စီစဉ်နေတယ်လို့အကူအညီပေးရေးဆောင်ရွက်သူတွေကပြောပါတယ်။ဒုက္ခတဲ့စခန်း15ခုကိုစစ်ဆေးဖို့စီစဉ်နေတဲ့အကြောင်းအာဏာပိုင်တွေမကြာသေးခင်ကပဲအကြောင်းကြားလာတယ်လို့လည်းညအုပ်မြို့နယ်စစ်ရှောင်ကူညီရေးဖွဲ့ခေါင်းဆောင်ညရဆောင်ဆရာတော်ကမိန့်ပါတယ်
စစ်ရှောက်စခန်းတွေကိုစီမံခန့်ခွဲတဲ့တာဝန်ခံတွေပြီးတော့စခန်းစီမံခန့်ခွဲကော်မတီဖွဲ့ဝင်တွေကိုခေါ်ပြီးတော့အားသဇံပေးပါတယ်အဲဒီဇာတိမှာဇန်နဝါရီလကြည့်လို့ပြနေတယ်ဒါပေမဲ့ပြီးတာကတော့မနေရဘူးပြီးတာပါဒါသာရမှာပါတဲ့အကျိုးကတော့စစ်တပ်ရဲ့ရေးအဖြစ်ကြီးအောင်ချောင်းမုံစီတွေပောက်ပြီးတော့စစ်ချုပ်စခန်းတွေကိုစစ်ဆင်းမယ်ဆိုတော့ပါပါတယ်။အဲ့ဒီစစ်ဆင်းမှုပုံမှာရလာတဲ့ရလဲပုံမှာမူတည်ပြီးတော့ဒိတ်ခါထပ်ပံမှုတွေဆက်လက်ဆောင်ရွက်တော့ပဲဆိုပြီးတော့ရေးထားပါတယ
်။စုပေါင်းဖွဲ့ရဲ့စစ်ဆင်းသွေးကြီးချက်ပုံမှာမူတည်ပြီးတော့ဖိတ်ခါထပ်ပံမှုတွေကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးစစ်ဆင်းမှုအတွက်ကြိုတင်ပြင်ဆင်ဆောင်ရွက်ထားဖို့ကိုလည်းမြောက်မြို့နယ်စီမံခန့်ခွဲမှုကော်မတီဥမောင်းသားစိတ်လက်မှတ်ရေးထိုးထားတဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။ညတဲ့ဆောင်ဆရာတော်ကတော့လုံခြုံရေးတပ်ဖွဲ့တွေဒုက္ခတဲ့စခန်းတွေကိုစစ်ဆေးမဲ့စီစဉ်ကြောင်းနောက်ဆက်သွယ်ပြဿနာပေါ်မှာကိုစိုးရိမ်နေလို့မိတ်ပါတယ်
။တခြားရေးခဲ့တဲ့ရှင်နဲ့ကုသင်းချင်တာကတော့ကောင်းတဲ့စစ်ဆေးမှုတော့မဟုတ်တော့ဘူးလို့ထင်တယ်။စစ်ချောက်စခန်းတစ်ခုကအစိုးရနဲ့စစ်ဆေးမဲ့အင်းောက်ပဲဆိုရင်ဒါလက်ခံလို့ရပါပဲ။ဒါပြဿနာမဟုတ်ဘူး။ဒါပေမဲ့ဒါလို့စစ်ဆေးဖို့အတွက်ရေးပါကြမလို့ဘူး။စစ်တပ်ပါကြမလို့ဘူး။ဘာကြောင့်လဲဆိုတော့ DIDP တွေကရာဇဝတ်သားတွေမှမဟုတ်ပဲ။ DIDP စခန်းတွေကဒီခိုက်တဲ့တော့အဲသက်ဆွေးနေတဲ့နေရာမှာမဟုတ်ပဲဒါကြောင့်စစ်တပ်မလို့အဘူးဆိုတော့ဒီမလို့အပ်တဲ့ဒီနှစ်ပွဲပါလာခြင်းကဟိုကောက်ကျတဲ့ဆိုးကျပုံရတယ်လို့ထင်တယ
်စစ်ဆေးသွားမဲ့စစ်ဘေးရှောင်စခန်းတွေကတော့ညောင်ပေစီလက်ကောက်စီအောင်တန်လောကမူသမရစ်ကြောက်ကြက်စင်ကဲတင်းစင်ကံတန်ချောင်းတောင်မြစ်စင်ပေါ်ကိုင်းစတဲ့စခန်းတို့ဖြစ်ကြပါတယ်တင်ထိန်ကစစ်ဆောင်စခန်းတွေဥဆောင်မောင်ကတော့လုံခြုံရေးတပ်ဖွဲ့တွေစစ်ဆေးမဲ့စီစဉ်ကြောင်းဒုက္ခတွေကြီးကြမှာလဲစိုးရိမ်မှုတွေရှိနေတယ်လို့ပြောပါတယ်
သူတို့ကအဲ့လိုလာသိမယ်ဆိုရင်တော့စိုးရိမ်မှုရှိတာပေါ့တောင်းနေတဲ့ကုံကပုံဆိုတော့သူတို့ကတော့တောင်းမှာပါ
မြောက်ဦးမြို့နယ်မှာစစ်ဘေးရှောင်စခန်း28ခုရှိနေပြီစစ်ဘေးရှောင်ဥယျာဉ် 16,800 ကျော်ခိုးလုံနေကြောင်းဒီခိုင်တိုင်းဒါမျိုးနွယ်များစီယုံကနေ2020ပြည့်နှစ်စီစဉ်ပါလ3ရက်နေ့စီရင်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆက်လို့ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရပ်တန့်နေပေမဲ့လုံခြုံမှုအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အဖွဲ့ AA တို့ကြားနှစ်နှစ်နီးပါးကြာလက်နက်ကန်ပဋိပက္ခတွင်ဒေသခံ 3,000 ကျော်အိုးအိမ်စုပ်ကဖိတ်ပေးခဲ့ကြရပြီးအခုကတိုက်ခိုက်မှုတွေရပ်တန့်နေပေမဲ့အများစုကတော့နေရမပြန်နိုင်ကြသေးပါဘူးကျွန်တော်နိုင်ကွန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာပြည် ကလုံးမှာပိတ်လောင်ခံနိုင်ရတဲ့ရိုဟင်ဂျာတွေကိုထိုင်းရနာပိုင်းတွေကစစ်ဆေးတွေ့ရှိခဲ့ပြီးဒီထဲကတချို့မှာကိုဗစ်ကပ်ရောဂါကူးစက်နေတာတွေ့ခဲ့ရတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံဘန်ကောက်မြို့ဒွန်မောင်းနယ်မြေစိုင်းနိုင်ရပ်ကွက်ကနှစ်ထပ်အိမ်တစ်လုံးမှာဒေသခံတွေရဲ့သတင်းပေးချက်အရလူမှုကြီးကြပ်ရေးတာဝန်ရှိသူတွေအပါအဝင်ထိုင်းရနာပိုင်းတွေကမနေ့ညပိုင်းကဝင်ရောက်ရှာဖွေရမှာရိုဟင်ဂျာတွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်။
มีคนแจ้งประธานชุมชนแล้วก็รองประธานให้มาตรวจสอบดูว่ามีคนไหมแล้วก็มีแจ้งไปที่ตำรวจตม.ผมก็ใช้บันไดโรบินีย์ปีนเข้าไปดูก่อน
ကိုဗစ်ကပ်ရောဂါဖြစ်နေတဲ့ကာလမှာဘန်ကောက်မြို့စိုင်းနိုင်ဇေယျနီးကနှစ်ထပ်အိမ်တစ်လုံးမှာမတင်ငါဘွယ်နိုင်ငံသားတွေပုန်းဖို့နေတဲ့အကြောင်းပြည်သူတွေကသတင်းပေးလာခဲ့လို့ကျွန်တော်အနေနဲ့လဝကကိုအကြောင်းကြားခဲ့တာကြောင့်လဝကရဲတပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးဖမ်းဆီးလိုက်တာဖြစ်ပါတယ်ဆိုပြီးဒေသခံရက်ကွက်အုပ်ချုပ်ရေးမှူးကထိုင်းဘာသာနဲ့ပြောဆိုသွားတာပါလူမနေတဲ့ပုံစံနဲ့တောက်ခတ်ထားတဲ့အတွက်တကားတော်တွေကိုဖျက်ဆီးပြီးဝင်ရောက်ရှာဖွေတဲ့ရမှာအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ရိုဟင်ဂျာ18ဦးကိုတွေ့ရှိခဲ့ကြောင်းကိုလည်းဘန်ကောက်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ရှာဖွေတွေ့ရှိသူတွေက9ဦးဟာ COVID-19 ကပ်ရောဂါကူးစက်နေတာကိုတွေ့ရကြောင်းကိုလည်းစိုင်းမိုင်ရက်ကွက်ကကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကပြောဆိုခဲ့တာပါ။အာဏာပိုင်တွေတွေ့ရှိခဲ့တဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေရောက်ရှိလာကြတာဖြစ်ပြီးထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်တရားမဝင်ဝင်ရောက်လာသူတွေဖြစ်ကြောင်းကိုလည်းအာဏာပိုင်တွေကိုကိုးကားပြီးဒေသခံသတင်းတွေမှာဖော်ပြကြပါတယ်။သူတို့ကတော့လူမောင်ခိုပွဲစားတွေကထိုင်းနိုင်ငံတောင်ပိုင်းကိုပို့ဆောင်ပေးဖို့အတွက်ပြင်ဆင်နေတာဖြစ်ပြီးတဦးကိုပွဲစားကဘဏ်ငွေ6000ပေးခဲ့ရတယ်လို့လည်းရိုဟင်ဂျာတွေကထွက်ဆိုခဲ့ကြောင်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။သူတို့နေထိုင်ရာအိမ်ပိုင်ရှင်နဲ့မြန်မာနိုင်ငံသားအိမ်ငါးကိုဖမ်းဆီးစစ်ဆေးနေတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတကြော့ပြန် COVID-19ကပ်ရောဂါပိုးပြန့်ပွားလာရတာဟာနိုင်ငံအတွင်းတရားမဝင်ရောက်လာကြတဲ့နိုင်ငံသားအလုပ်သမားတွေကြောင့်ဖြစ်တယ်ဆိုပြီးထိုင်းရဲချုပ်ကပြစ်တင်ပြောဆိုခဲ့ပြီးလူမောင်ခိုခိုင်းနေနဲ့ပအဝင်ပတ်သက်နေကြတဲ့ထိုင်းအရာရှိတွေကိုပါဖော်ထုတ်အရေးယူမဲ့အကြောင်းမကြာသေးခင်ရက်ပိုင်းကပဲသတိပေးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ66ယောက်နဲ့ကူးစက်သူ 9,300 ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလလည်ကစပြီးရောဂါပိုးကူးစက်မှုတွေတိုးလာတာပါ။မြန်မာနိုင်ငံမှာတော့သေဆုံးသူ 2,900 ကျော်နဲ့ကူးစက်သူ 32,800 ကျော်ရှိနေတာကြောင့်ရောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်အဝင်ထွက်တွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
။UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ UA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်တရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆရာကျောင်းအခုဆက်လက်ပြီးမြန်မာရေးသံတကြအစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်မြန်မာပြည်သူတရားလုံးမျှော်လင့်နေရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းဒေသနိုင်ငံရေးပါတီဆွေးနွေးညီထိုင်ရေးစတင်တဲ့အချိန်မှာပဲတွေ့ဆုံမဲ့နေရာနဲ့ပတ်သက်ပြီးတော့အငင်းပွားတဲ့ကိစ္စပါတီကူဆယ်နဲ့တွေ့မလားရွေးကောက်ခံအမတ်တွေနဲ့တွေ့မလားဆိုတဲ့လူပုဂ္ဂိုလ်ဆိုင်ရာအငင်းပွားတဲ့ကိစ္စတွေနဲ့ရင်ဆိုင်နေရပါတယ်ဒီခက်ခဲတွေကိုဘယ်လိုကြော်လွှားရမလဲဆိုတာမြမအေးသုံးသက်သူဒေါက်တာဒီမွန်ဘန်းနဲ့ကျွန်တော်ကြိုးစားဆွေးနွေးဆုံးသက်ထားပါတယ်ဒေါက်တာဒီမွန်ဘန်းကတော့ဒီခက်ခဲတွေကိုမလွှဲမသွေကြော်လွှားနိုင်နိုင်မယ်လို့ယုံကြည်ရဆိုတဲ့အကြောင်းအခုလိုစတင်ဆွေးနွေးပါတယ
်ကြော်လွှားပါလိမ့်မယ်ဆရာဒါကျွန်တော်ကဒီလောက်ဟိုမဆွေးရင်ပါဟိုနားထောင်ပါလိမ့်မယ်ဒီဟာဘာကြောင့်ဖြစ်တယ်လဲဆိုတာလည်းနားထောင်ပါဒါပေမဲ့ဒါတဲ့ပုံပြီးအရေးကြီးတာကဘာလဲဆိုပါတီတွေရဲ့ဆုံးဖြတ်ချက်ချဖို့ဆင်းရဲတယ်ဒါကစကားပြောတယ်လို့ထင်တယ်။ MLG ဘက်မှာလည်းရှိတယ်၊တိုင်းမပါတီတွေဘက်မှာလည်းရှိတယ်။အထူးဖြင့်တိုင်းမပါတီတွေကလည်းပါတီတစ်ခုတည်းမဟုတ်ပဲပါတီတွေကိုပေါင်းပွဲထားရတာဖြစ်နေကြတယ်။တော့ဒါကလည်းအခြေအနေအစ်စ်ဖြစ်တယ်။ဒီအခြေအနေအစ်စ်တွင်းထဲမှာအထက်ကျဲတွေကြုံရတာပါပဲ။ဒါကတင်ယူပြီးတော့ကြောင်းနဲ့ကြောင်းသားလည်းပြီးတော့ကျော်လွှားသွားလို့ရမယ်လို့ကျွန်တော်ထင်တယ
်။ဟုတ်ကဲ့ NLD မှာကြတော့တပါတီတည်းပေါ့ကပတီရဲတော့မှများသောအပြင်စီးစီအဆုံဖြတ်တဲ့ဆိုပေမဲ့လည်းတဲတဲ့ပြရင်တော့လူပြောက်တဲ့အဆုံဖြတ်တဲ့ပါတီဥက္ကဋ္ဌရဲ့ညွန်ကြားချက်တိုင်းလုပ်ကြရတယ်လို့ဆိုရင်ပို့ပြီးတော့နားလည်နိုင်မယ်ထင်ပါတယ်။ဟုတ်တိုင်းရင်းသားပါတီဒီမှာတော့ဟုတ်တယ်အများကြီးဆူထားတဲ့တရားစီးရတယ်ဘာညာအခက်ခဲရှိတယ်။နယ်ဒီဘက်ကဘာကြောင့်လိုက်ပြီးမတွေးနိုင်ကြလဲအဲ့ကိစ္စ။အဲ့ဒါမှသူတို့တွေးမှသာလျှင်သူတို့ရဲ့သဘောကိုတဲဖို့တောင်နားထောင်ဖြစ်မှာပေါ့။အခုမတွေးရင်နားမထောင်ဖြစ်တဲ့ပို့ပြီးတော့ကြံ့ကြအောင်မှာပဲ။အ
ဲ့လိုလည်းမဟုတ်ဒီဖွဲ့ချုပ်ရဲ့ ကိုယ်မလုံးမှုဆောင်ကောင်တီကစဉ်းစားတဲ့အခါမှာဘယ်ဟာကကြောက်ကြောင်းစွာဆုံးဖြတ်နိုင်တဲ့နယ်ပယ်ဖြစ်တယ်ဘယ်ဟာကတော့ကျွန်တော်တို့စီးစီကိုပြန်လဲပြီးတော့တင်ပြဖို့လိုတယ်လို့ထင်တယ်အထူးသဖြင့်အခုလိုပါရီကနေမှာကိုယ်စားလှယ်အဖွဲ့အစည်းနဲ့လုပ်ပြီးဆွေးနွေးတဲ့အခါမှာပေါ့နော်ဒါကလည်းဒီလိုလုပ်လိုက်လုပ်ထားအချိန်ကြီးစိတ်မများလာဘူးအတွေ့အကြုံကဆိုတော့ အခုဆိုရင်ဒီလိုကြုံတွေ့ရတဲ့အကြောင်းပြန်လဲပေါင်းချုပ်ပြီးဆုံးဖြတ်ချက်ချဖို့အပြင်နိုင်နေတယ်လို့ထင်တယ်။ဒီကြိမ်ထဲမှာလည်းကျွန်တော်တို့ဒီဒါကတော့စသည်သိကြတဲ့ကောကလည်းလူသားဒီမိုစီအဖွဲ့ချုပ်မှာပြေဆုံးဖို့ဆိုပြီးတော့ပြောထားတယ်။ပြောထားတဲ့အခါမှာလက်ခံပြီးဆိုတဲ့ကောကလည်းသဘောတူတယ်လို့ကိုပဲကလည်းဒီတက်ကယူဆတယ်လို့ဒီလိုနားလဲပါတယ်။ဘာမှမဟုတ်တော့တိုင်းနာပါတီတွေကလည်းသ ဖွင့်ဆိုသတ်မှတ်ကြဖို့လိုမယ်ထင်တယ်ဒါကလည်းပုံပွင့်လင်းလင်းလဲနှစ်ဖက်စလုံးကပြောလို့ရပါဒါကတော့ကျွန်တော်တို့ကသိကြပါမရှိရဲ့ပဲဖြစ်တယ်ဒါကတော့ဆုံးဖြတ်ပါမရှိဘူးအဲ့ပဲဖြစ်တယ်တယောက်နဲ့တယောက်သိပေးတာကြရင်ပိုကောင်းတယ်ဒီလိုစနစ်မျိုးစုံသွားလို့ရှိရင်မပြည့်လဲကြမရှိပါဘူ
းဟုတ်ကဲ့နောက်တစ်ပိုင်းဒုတိယပိုင်းကိုကျွန်တော်မြင်နေတယ်အဲ့ဒါကဘာလဲဆိုတော့ဘယ်လိုလဲတွေ့မလဲတကယ်တော့တိုင်းရင်းသားပါတီတွေရောလူတွေရောမျှော်လင့်ထားတာကတော့တိုင်းရင်းသားပါတီကိုယ်စားလှယ်နဲ့တွေ့မှာ NLD ပါတီကိုယ်စားလှယ်ကလာပြီးတော့တွေ့မယ်အဲ့လိုပဲသူတို့နားလည်ထားရပါတယ်ဒါပေမဲ့အခုတကယ်တွေ့တဲ့အခါကျတော့ဒီကောက်ခံထားရတဲ့ကုစားရီနဲ့တွေ့မယ်ဆိုတာမျိုးဖြစ်သွားတော့အဓိကအမျိုးသားပြန်လဲသိနေရတာပါတီကြီးပြန်လဲသိမြင်ရေးတူပြီးအရေးကြီးတယ်ထင်ပါတယ်ကျွန်တော်ခုပြောရင်ပြီးခဲ့တဲ့ပထမသက်တမ်းတုန်းကသင်္သာပါတီတွေကကုစားရီတို့ကိုယာတုပေးရစီရင်ဥမာခိုင်ကဥေသောင်ကိုမျိုးသားလွတ်တော်ဒုတိယဥက္ကဋ္ဌခန့်တယ်သူရဲ့သက်ဆိုင်တဲ့ပါတီနဲ့မညှိခဲ့ဘူးအဲ့တော့ကြောင့်ပါတီတွင်းမှာကွဲပြဲမှုတွေဖြစ်သွားတယ်။ထူးထူးလေးကောင်ပဲရှမ်းပါလဲပဲ SNLD ကဆိုင်းညွန့်တွေကိုကန့်မှန်းတယ်။သူတို့ကတော့ပါတီနဲ့မညှိလို့ဆိုပြီးလက်မခံခဲ့ဘူး။ဆိုတော့အခုလို့ပါတီနဲ့မညှိပဲနဲ့သူတို့လိုရာတောင်းခေါက်ပြီးတော့လုပ်တဲ့ကိစ္စမျိုးလုပ်ခြင်းအပြင်အဲ့ဒီပါတီတွင်းမှာတိုင်းသားပါတီရဲ့အကွဲပြဲဖြစ်သွားစေရဆိုပြီးတော့တချို့ကအဲ့ဒါကိုထောက်ပြနေကြတယ်။ဆရာတော်ဘောကဘယ်လိုပြောချင်လဲဆရာ
။ဟုတ်ရေဘူးကအားဖြင့်ဟိုနားထောင်မယ်လို့ဆုံးဖြတ်ထားပြီးတဲ့အပြည့်လေနိုင်တယ်လို့ထင်ပါတယ်နောက်တော့လိုက်တယ်ဆိုတော့အားပါလဲဆိုရင်အမျိုးသားပြန်တယ်တင့်ကြရည်လို့ပြောတဲ့အခါမှာတော့အခြေခံမူကတော့မတူတဲ့ဖွဲ့ဆိုသတ်မှတ်ချက်တွေရှိတယ်နားလည်ပုံတွေရှိတယ်အဖွဲ့နှစ်ဖွဲ့ရှိရင်အဖွဲ့နှစ်ဖွဲ့နားလည်ပုံမတူဘူးအဲ့ဒါရှင်တွဲနေထိုင်လို့ဘလို့ရနိုင်မလဲဆိုတော့ဆိုတာကိုရှာဖွေတာပါပဲအဲ့တော့ခုနဆရာပြောနေတယ်ပါတီနဲ့လူပုဂ္ဂိုလ်ရွေးကောက်ခံဆိုတာကလည်းတပါတီနဲ့တပါတီနားလည်တာချင်းမတူဘူးအမျိုးသားမျိုးစည်းဖွဲ့ချုပ်ကနားလည်ပုံနဲ့ခုကနားလည်ပုံနဲ့သူချင်းမတူဒါကြတဲ့အတူအလုပ်လုပ်ရတဲ့ဟာတကူချားတယ်ဖော်ထုတ်မယ်ဆိုလို့ရှိရင်မပြည့်လည်ပြားမရှိပါဘူးအဲတော့ဟိုကြိုတင်သတ်မှတ်ထားတဲ့ဟာလည်းဒီချိန်မှာဘယ်လိုမှဘာမှရှိထားတယ်လို့ကျွန်တော်တော့မတွေ့ရဘူးပေါ့နော်ဒါကြောင့်မို့လို့ဖွင့်ထားတဲ့ကိစ္စတခုဖြစ်တဲ့ကြောင့်မို့လို့နော်အတူပြည့်ညက်သတ်မှတ်တဲ့သတ်မှတ်ချက်တခုရဖို့ဥတည်ပြီးတော့ဒါအလုပ်လုပ်သွားကြလို့ရှိရင်ကျန်တဲ့တင်းမြေကြီးကနော်ဘယ်လိုမှရှောင်လဲလို့မရဘူးလို့ကျွန်တော်ထင်ပါတယ
်ပြေတော့ဒီခါက negotiated compromise လောက်ရမှာပေါ့ဒီနိုင်ငံပြီးတော့အ short term လောက်ရမယ့်ကိစ္စဟုတ
်ပါတယ်ဆို
ပေမဲ့လည်းဒါဟာစီးပွားရေးချုံနိုင်တဲ့ကိစ္စကအမျက်လူချင်းနဲ့ဆိုတာမျိုးဥပမာပြင်မကြသေးခင်က EU နဲ့ Britain ကြီးတဲ့ကိစ္စမှာတော့မှကိုယ်ပဲသာမယ်သူပဲနာမယ်ဆိုတာနိုင်ငံမျိုးရှိသေးတယ်အခုမြန်မာနိုင်ငံမှာတိုင်းသားတွေရဲ့အမျိုးသားပြန်လည်စစ်နိုင်ဆိုတာနှစ်ဖက်လုံးဘယ်လိုမှမရှိနိုင်တဲ့ကိစ္စဘာဖြစ်လို့များဒီဟာကိုစိုးရိမ်ပြီးတော့တွေ့နေရတယ်လဲကျွန်တော်ကစဉ်းစားရပြတ်တယ်ဆရာဘယ်လိုစဉ်းစားလဲဘာဖြစ်လို့များဒီကိစ္စမှာအရှုံးနိုင်တွေ့စရာရှိသလားခေတိုင်းရင်းသားတွေလူကြီးနဲ့ဆက်တဲ့ဒီပိုင်းစုဒီ NLD အစိုးရကရောအခု institutions တော်တော်များများကတက်မတော်ရော democracy for the people ဆိုတာပြောနေကြပြီးတော့ဘာဖြစ်လို့ဒီဟာကိုဥတည်ပြီးတော့သဘောမတူညာရတယ်လဲကိုယ်ကပေးရမှာဟိုဘာလို့အရှုံးကိုဘာကြောင့်ထက်ပြီးကြီးကြဲကြဲတွေ့နေရတယ်လဲဆိုတာဖြစ်ပါတယ်
အနာရှင်တမိုင်းနဲ့ကြီးလာတဲ့လူဖွဲ့စည်းတွေမှာမှန်ငါတစ်ခုပဲရှိတယ်ဆိုတော့အစွဲတွေနားလည်မှုတွေရှိတတ်ပါတယ်။အမတူကွဲပြားတဲ့အဖွဲ့စည်းတွေမှာမတူကွဲပြားတဲ့ဖွင့်ဆိုထားတဲ့သမတ်ချက်တွေသင်္ကေတတွေအမျိုးမျိုးရှိပါတယ်။အဲမျိုးသားပြန်လဲသိမြရေးဆိုတာကအဲ့ဒီမတူတဲ့လူဖွဲ့စည်းတွေကြားထဲကမတူတာတွေအတူရှင်တွဲနေထိုင်အလုံးလုံးနိုင်တာကိုဥတည်တာပါ။ဒါကြောင့်မို့ဒီကအချိန်နဲ့သက်ဖြစ်တယ်လို့ကျွန်တော်ပြောလာပါအရင်တော့ကတော့ကျွန်တော်တို့ကအာဏာရှင်ကဖိတယ်ကျွန်တော်တို့ကစန့်ကျင်ရတယ်ခုခံရတယ်ဒီအောက်မှာညင်ညူရေးယူရတာပါဒီသဘောတဘာဝတစ်ခုကမတူပါဘူးဒါကြောင့်မို့လို့ကျွန်တော်ဖြစ်နေအခုက
ဒီလမ်းကြောင်းအစ်စ်ပေါ်မှာဆောက်လျှောက်ကြတာဖြစ်တဲ့တရားအခက်အခဲတွေရှိမယ်ဒါပေမဲ့အမျိုးသားကြံတဲ့တင်းတဲ့အရင်ညီညွတ်ရေးစီလုံးညီညွတ်ရေးရှိဖို့လိုတယ်ဆိုတော့နော်ကျွန်တော်တို့ယုံကြည်မှုကပြင်းထန်တဲ့အတွက်ကြောင့်မလို့ဒါကမကြခင်ကြော်လွားသွားနိုင်မှာပါတော့တခြားလူဖွဲ့စည်းတွေမှာဘလို့ကျင့်သုံးကြတယ်ကျွန်တော်တို့ကသင်ယူသွားပြီးတော့လုပ်သွားလို့ရှိရင်မကြော်လွားနိုင်ကြမရှိပါဘူးပြည်လည်းမယ်လို့ယူဆပါတယ်မပြည်လည်းဓာတ်တွေလည်းဆက်လက်ရှိနေဦးမှာပါပဲဒါကလည်းသဘာဝကျတယ်လို့ထင်တယ်သို့တော့အကြမ်းဖက်တဲ့အဆင့်တိမရောက်ဘူးရံပက်ဖြစ်တဲ့သဘောတိမရောက်ဘူးဆိုလို့ရှိရင်မပြည်လည်းဓာတ်တွေရှိတာကလည်းငြင်းချမ်းစွာတဘောကွက်လိုက်ပြီးတော့နေနိုင်တဲ့လူဖွဲ့စည်းဖြစ်သွားမှာပါပဲ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အခုသွားတဲ့ကိုယ်စားလှယ်၃ယောက်ပါတဲ့ပုဂ္ဂိုလ်တွေပေါ့လေသူတို့လည်းနိုင်ငံရေးအချင်းအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေဖြစ်တယ်အသိပညာရင်းကျက်တယ်အဝီတိုင်းရင်းသားကိုယ်စားလှယ်တွေပါတယ်ဒီထက်မှာဆိုတော့သူတို့ကတော့ဒီအောက်ခြေမှာလောလောဆယ်ကြုံတွေ့လာရတဲ့အခက်အခဲတွေကြာရင်မင်းတို့သဘောနဲ့မင်းတို့ဖြေရှင်းလိုက်ဆိုတော့အခွင့်အာဏာမျိုးနည်းနည်းပူပေးထားတဲ့လူဆရာမထင်ဘူးလားကျွန်တော်တခုစကြည့်ရမယ့်ကျွန်တော်ဟိုနဝတခိတုံကအဲဖိလစ်ပိန်းမှာအာဆီယံနိုင်ငံကြီးဝန်ကြီးအစည်းအဝေးညီလာခံကိုသတင်းလိုက်ယူတော့အဲ့မှာဝန်ကြီးတို့ပေါ့အရသာဝန်ကြီးအဲ့ဒါဟာစစ်ဘုတ်ချုပ်ဝန်ကြီးမဟုတ်ဘူးအဲ့ပုဂ္ဂိုလ်ကိုသတင်းထုတ်ရမေရောဟာကျွန်တော်အထက်ကိုတင်ပြရပါအောင်မယ်ဆိုပြီးတော့ပြန်ပြောတော့လူရရည်ရအခုလည်းအဲ့လိုဖြစ်နေပြီသူတို့ကလုပ်ကိစ္စအသေးမွှားလေးနေရာကိစ္စလေးပါလေးကိုလုပ်ပိုင်ခွင့်ပူပေးထားသင့်တယ်ဆုံးဖြတ်ခွင့်ပူပေးထားသင့်လို့ဆရာမထင်ဘူးလား
ဟုတ်ကဲ့ဆရာဟိုပါတီတွေကဟိုမျိုးလိုက်ပုံကြီးဖွဲ့ချုပ်မှာမဟုတ်ဘူးပေါ့နော်တိုင်းသားပါတီတွေရောပါတီတိုင်းကသူ့ရဲ့ဆုံးဖြတ်ချက်ချဖို့စနစ်တွေကိုမျိုးသားပြက်တင်ပြန်လေတင်ပြန်ရေကာလနဲ့ညောညီစွာပြန်လေစဉ်းစားသုံးသပ်ဖို့ဦးလာတယ်ပေါ့နော်အဲ့တော့ပါတီသုံးပြချက်စနစ်တွေကိုကြည့်လို့ရှိရင်ကျွန်တော်တို့မှလဝဲဘက်ကလာတဲ့စနစ်တွေကပုံပြီးကဲနေကြတာတွေ့ရတယ်ဥမာဘုံဦးစီးအဲချုပ်ဘုံဦးစီးချုပ်ကိုင်းတဲ့ဒီမိုကရေစီစနစ်မျိုးပေါ့နော်ဒီလိုသုံးပြချက်ချဖို့စနစ်တွေကများနေကြတယ်ဒါကြောင့်မို့စနစ်တွေကိုပြန်လေသုံးသပ်ပြီးတော့ပြန်လေပြီးဘလို့ဘောချုပ်ပိုင်မှုကိုဘလို့ဖြေလျှော့မလဲဘလို့ပေးမလဲဒီကိစ္စမှာလဲဆိုတာပြန်လဲစဉ်းစားကြရမယ်အနေထားဖြစ်တယ်လို့ကျွန်တော်ပြောတာပါเนาะပြန်လဲသုံးသပ်ကြနိုင်မယ်လို့ထင်ပါတယ
်ကျွန်တော်တခုဒီနေရာမှာဆက်ပြီးမေးချင်တာကတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုပ်နေတဲ့လမ်းကြောင်းတိုင်းရင်းသားပါတီနဲ့ကြည့်မယ်ပေါ့လေသော်တော်ကပြောသလိုကျွန်တော်ဆွေးနွေးကြရသလိုဒီချက်ချင်းကိုကြော်လွှားသွားပြီးတွေ့ဖြစ်ကြပြီဆိုရင်တစ်ဖက်မှာလည်းလက်နက်ကင်အင်အားစုတွေနဲ့တပ်မတော်နဲ့လုပ်နေတဲ့ပြန်လဲပြည်ညာရေးလမ်းကြောင်းကရှိသေးတယ်ဆိုတော့ဒီလမ်းကြောင်းတစ်ခုကတပေါင်းပစည်းရဖြစ်သွားနိုင်တဲ့အလားလားဆရာပဲလို့မြင်တယ
်။ရေဘူးအားဖြစ်တော့မတူဘူးထင်တယ်ဆရာ
။ဒါပေမဲ့နှစ်ခုပေါင်းစည်းဖို့တော့မလိုဘူးလားအဲ့တော့တကယ်တမ်းအမျိုးသားပြင်လဲစင်ညာရေးနဲ့ငင်းကန်းရဖို့အတွက်တစ်ခုနဲ့တစ်ခုဆက်ဆက်နေရမယ်
။ဒီငင်းကန်းရေးနှစ်ဘက်ဒီမှာလေပါတီတွေရဲ့အခမ်းအနားတသက်ပေးထားပြီးသားပါတယ်ဆရာ။အဲ့တော့တချို့အကြောင်းအရာတွေကငင်းရည်ကိစ္စမှာဆွေးနွေးရမယ့်ကိစ္စတွေဥမာကချင်ကပြောတယ်ပင်လုံစာချုပ်ရဲ့အထိုင်ကနေကျွန်တော်တို့ပြောမယ်ဆိုတဲ့ဟာမျိုးကျွန်တော်တို့တွေ့လိုက်ရတယ်ဒါကငင်းရည်ရင်းနဲ့ပတ်သက်တဲ့ကိစ္စဖြစ်သွားတယ်အခုတွေ့ဆုံနေတဲ့ကိစ္စလက်ရှိအစိုးရဖွဲ့စည်းရေးလွတ်တော်တွေမှာဥပဒေပြုရင်ပြောင်းလဲရေးအဲ့ဒါတွေနဲ့ပုံပြီးဆက်ဆက်နိုင်မယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မို့နှစ်ခုခွဲတာသွားမယ်လို့ထင်တယ
်နှစ်ခုတော့ခွဲလေဒါမှမဟုတ်တစ်ချိန်မှာတော့ပေါင်းစီရမှာပေါ့တကယ်တမ်းပြန်လဲစစ်မြေရေးတဲ့ငင်းငယ်စွာဒွန်တွဲနေတာပဲပေါင်းတော့ပေါင်းရမှာဒီလိုညာမျိုးက
ဥပက္ခဟိုဟာလေကျွန်တော်နီးနာရန်တရား mechanism ရှိပြီးသားဆိုတော့ပေါက်သွားမှာပေါ့နောက်ဆုံးပြောနေတဲ့ဟာတွေကိုလည်း48ဖော်ရုပ်ချုပ်ပုံရှိကဥပဒေအထိုင်ကနေပြောမယ်ဆိုလို့ရှိရင်ဒါခုနငင်းငယ်ရွှေနေတဲ့ဘက်မှာပို့ပြီးတော့အဲတင့်တော်ပဲထင်တယ်အဲ့ဒီဟာကအဲ့ဒီမှာသွားပြီးတော့ပြန်လဲပြီးတော့ဆုံးချက်ရှိမှာပေါ့ issue တွေอ่ะဒါမြန်ဒီဘက်မှာအခုလုံနေတာကတော့လာမယ့်9နှစ်တာကာလအတွင်းထဲမှာဘလို့ပုံစံမျိုးနဲ့လုံမလဲဘလို့စနစ်တွေကိုထူထောင်မလဲဆိုတဲ့ဟာเนาะအဲ့ဒါကဘာနဲ့သွားပြီးຫນွယ်နိုင်လဲဆိုလို့ရှိရင်20ရာစုပင်လုံတတိယညီလာခံပေါ့เนาะအဲ့တော့ union accord အဲပြည်တော်စုသဘောတူညီချက်အပိုင်း3ရဲ့နောက်ဆက်တွဲမှာပါတယ်20လုံးလုပ်ငန်းစဉ်ဆိုင်ရာကိစ္စလေးဆိုတာအဲ့ဒါကပုံပြီးအဓိကကြမယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုရင်အဲ့ဒါက20လုံးကာလမှာအကောင့်တွေဖော်လို့ရတဲ့ဟာတွေရှိတယ
်။ကို COVID-19 ကူးစက်ခံရတဲ့သူတွေထဲမှာနောက်ဆက်တဲ့ဆိုးကျိုးတွေကိုပြင်းပြင်းထန်ထန်တွေ့ကြုံခံစားရတဲ့သူတွေရှိလို့နောက်ဆက်တဲ့ဆိုးကျိုးတိတိတသာမခံစားရဘဲယောဂပျောက်ကင်းသွားတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ပြင်းထန်တဲ့နောက်ဆက်တဲ့ဆိုးကျိုးခံစားရတဲ့သူတွေကိုလေ့လာဆန်းစစ်ကြည့်လိုက်ရင် NCD လို့ခေါ်တဲ့မကူးစက်တဲ့ယောဂအခန်းတစ်ခုခုရှိထားတဲ့သူတွေဖြစ်နေတာကြောင့် NCD ယောဂတွေမဖြစ်အောင်ပိုပြီးအားစိုက်လှုပ်ဆောင်ဖို့အရေးကြီးလာတယ်လို့ဝါရင်ကျန်းမာရေးသတင်းအက်ဒီတာတူဖြစ်သူဒေါက်ထွေးစီမန်ကအခုလိုပြောပါတယ
်ကန်ဆာအမျိုးမျိုးလိုက်ချက်တဲ့ကမှာအဲ့လူတွေရဲ့ medical history ကိုကြည့်ရတဲ့ကမှာ smoking history ပေးတာကိုတွေ့ရတယ်နော်ဆေးလေးပတ်ပါလို့ပြောတယ်အဲ့တော့ဒီဆေးလေးနဲ့ဆေးရည်ကြီးတဲ့သုံးဆွဲခြင်းဒီကန်ဆာအားလုံးလူသားမှာဖြစ်တဲ့ကန်ဆာအားလုံးညီပါကိုနော်အဖြစ်များသောကစားတွေအားလုံးတို့ကိုဖြစ်စေတော့အဓိကအကြောင်းငင်္ဂါကဆေးလေးနှစ်ဆီရွက်ကြီးဖြစ်နေပါတယ်အဲ့တော့ဒီဆေးလေးနှစ်ဆီရွက်ကြီးကိုထိန်းချုပ်ဖို့ဆိုတာကကျွန်တော်တို့ကနှစ်ထပ်ခွန်းသုံးထပ်ခွန်းလုတ်တဲ့လုတ်ဖြစ်တယ်ဘာကြောင့်လဲဆိုတော့သူ့ကြောင့် NCD မဖြစ်တော့ဘူးသူသုံးဆဲတဲ့ကြောင့် NCD မဖြစ်တော့ဘူး NCD မဖြစ်တဲ့ပြတော့ pandemic ကိုလည်းကာကွယ်ရရောက်နော် pandemic ကြောင့်ပြေဆုံးတဲ့နေ့ကိုလည်းကာကွယ်ရရောက်သွားတယ်
နှလုံးသွေးတို့စီးကျုံတဲ့ကိစ္စယောဂါတွေလိုမျိုးမကူးစက်တဲ့ NCD ယောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေထဲမှာဆက်လိုက်တဲ့ဆေးရည်ကြီးစားသုံးမှုကလည်းအကြောင်းတရအနေနဲ့ပါဝင်နေတာပါ။အာရှနဲ့ပစိဖိတ်ဒေသမှာဆက်လိုက်တဲ့ဆေးရည်ကြီးသုံးဆွဲမှုရောနေကြဆင်းအောင်လှုံ့ဆော်ဖို့ UA ဖွဲ့စည်းထားတဲ့ APK အဖွဲ့ရဲ့လှုံ့ဆော်ဆောင်ရွက်မှုအနေနဲ့အာရှပစိဖိတ်ဒေသကမြို့ကြီးတွေမှာဆက်လိုက်ဆေးရည်ကြီးနဲ့ e-cigarette သုံးဆွဲမှုရောကြအောင်ဆောင်ရွက်လျက်ရှိပြီး e-cigarette ကြောင်ရည်တွေနဲ့အယောင်ဖြစ်တဲ့မှုတွေကိုလည်းဖိတ်ပင်တားဆီးနိုင်မှုအတွက်ကြိုးစားလှုံ့ဆော်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကအခုလိုရှင်းပြပါရယ်။
ဆီလိတ်ဝေကင်းစင်တော့ဒေတာတွေတီထောင်ရေးအဲ့ဒီဒေတာတွေကိုတိုးချဲ့သွားရေးပေါ့နော်နံပါတ်1နောက်တကဆီလိတ်နဲ့ဆေးရွက်ကြီးလုံးချခြင်းကိုကြော်ညာခြင်းနောက်ရောမြင့်တဲ့ခြင်းတွေကိုပိတ်ပင်တားဆီးရေးနောက်တကဆီလိတ်နဲ့ဆေးရွက်ကြီးထွက်ပစ္စည်းတွေရဲ့လုံးချလို့ရရှိတဲ့အခွန်ငွေကိုတိုးမြင့်ကောက်ခံရေးနောက်တကဒီလိုလုပ်တဲ့အခါမှာလည်းဒီနောက်ပိုင်းလူငယ်တွေပေါ်မှာဒီတိုဘက်ကူ industry လို့ခေါ်တဲ့ဆေးရည်ဆေးရည်ထုတ်လုပ်ရေးလုပ်ငန်းကြီးပေါ့လေဟိုလွယ်သွန်းပြောရရင် secret company ပေါ့နော် secret company secret company တွေစည်းရန်ထုတ်လုပ်တဲ့ပုံတွေရနေပြီးတော့ sponsor ပေးတာတွေနော်ငွေကြေးကူညီထောက်ပံ့ပေးတာတွေညိုရေးလုပ်ငန်းတွေမှာထုတ်လာတွေကိုဒီ sub national level လို့ခေါ်တဲ့ဥနာတို့မြို့တော်တွေရနေပြီးတော့ယုံကြည်စစ်အာဏာပိုင်းကလက်မခံဘူးပါပဲနော်လက်ခံပြီးတော့သူတို့ရဲ့ဥစ္စာကိုလက်ခံရတယ်သူတို့ခိုင်းတာလုပ်ရတယ်နော်အဲ့အရာမျိုးတွေကိုလုတ်ဖြစ်အောင်ကျွန်တော်တို့ကဟိုမလုတ်ကြရေးပေါ့လေနော်အဲ့အရာတွေပါပါတယ
်အာရှပစိဖိတ်ဒေတာကမြို့ကြီးတွေမှာဆလိတ်နဲ့ဆေးရည်ကြီးတုံးဆွဲမှုလျှော့ချရေးအတွက်ရည်ရွယ်လှုပ်ရှားနေတဲ့ APK အဖွဲ့ကြီးကို2016ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပြီးအခုခါမှာတော့အာရှပစိဖိတ်ဒေတာအတင်းမှာရှိတဲ့မြို့ကြီးအရေးအတွက်တော်တော်များများကပါဝင်လှုပ်ရှားဆောင်ရွက်လျက်ရှိတယ်လို့ဒေါက်ထွေးစီမန်ကပြောပါတယ
်2016ခုနှစ်မှာစဖွဲ့တော့ကတော့ကျွန်တော်တို့ဟောပေါ့ဒီရှာမစိတဲ့ဆက်နနိုင်ငံပဲပါခဲ့ပါတယ်အခုသူကနေပြီးတော့ညီလာခံတွေကိုကျင်းပခဲ့ပါတယ်ဆိုတာတနည်းတစ်ခါညီလာခံတွေကိုကျင်းပပါတယ်ကျင်းပတဲ့အခါပထမအဦးဆုံးညီလာခံ2016ခုနှစ်ပြီးတော့တတိယမြောက်ညီလာခံဒီ3နှစ်ပေါ့လေ2018အထိကိုသူကစင်ကာပူနိုင်ငံမှာပြုလုပ်ခဲ့ဖြစ်ပါတယ်တတိယမြောက်ညီလာခံကတော့အင်ဒိုနီးရှားနိုင်ငံဟိုကူမြို့မှာလုပ်ခဲ့ပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီ APK ဖက်မှာပါဝင်တဲ့အာရှပစိဖိတ်နိုင်ငံတွေ40မြို့တော်တွေပေါ့လေ48မြို့နဲ့တော့48မြို့တော့ပါဝင်ဖွဲ့စည်းထားတဲ့ဖွဲ့ကြီးဖြစ်နေပါတယ
်။အာရှပစိဖိတ်ဒေသမြို့ကြီးများမဟာမိတ်အဖွဲ့မှာမြန်မာနိုင်ငံကနေပြည်တော်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေကလည်းမဟာမိတ်အဖွဲ့ဝင်အနေနဲ့ပါဝင်တယ်လို့သိရပါတယ်။အပီကက်ဖွဲ့နဲ့အတူဆလိတ်နဲ့ဆေးရည်ကြီးသုံးဆဲမှုလျှော့ချရေးလှူရှားဆောင်ရွက်ကြတဲ့နေရာမှာဒီနေ့မှာတော့နေပြည်တော်မြို့မှာအကောင့်ထဲဖော်ဆောင်ရွက်မှုတွေအကြောင်းကိုနေပြည်တော်မြို့တော်ဝင်ဖြစ်သူဒေါက်တာမျိုးအောင်ကတင်ပြဆွေးနွေးခဲ့တယ်လို့သိရပါတယ်
။တော့မြန်မာနိုင်ငံဆိုကျွန်တော်တို့နေပြည်တော်နော်နေပြည်တော်မြို့တော်ဝင်ကသူ့ရဲ့အောင်မြင်မှုတွေဖော်ဆောင်ချက်တွေကိုနေပြည်တော်မြို့တော်ကိုယ်တိုင်တင်ပြသွားတယ်။အဲဒါကဟိုအင်ဒိုနီးရှားနိုင်ငံဆိုအများကြီးပဲမြို့လေးတွေနော်။ဒီကိကျွန်တော်မြို့တော်မဟုတ်ပဲနဲ့ဟိုမြူကြီးအစင်းနဲ့ရှိတဲ့နိုင်ငံတွေ3-4ပြောက်ပါတယ်နော်နောက်တကနီပေါ်ကလည်းပါတယ်နောက်တကဂျီမော့ဒက်စတီကလည်းပါတယ
်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုကပ်ယောဂဖြစ်တဲ့အချိန်မှာမကူးစက်တဲ့ NCD ယောဂရှိတဲ့သူတွေဟာကိုဗစ် -19 ယောဂရဲ့နောက်ဆက်တဲ့ဆူကျူတွေကိုပြင်းပြင်းထန်ထန်ခံစားကြရတာကိုတွေ့မြင်ရတာကြောင့် NCD ယောဂဖြစ်စေတဲ့အကြောင်းအရာတွေကတခုဖြစ်တဲ့ဆက်လိုက်တဲ့ဆေးရည်ကြီးသုံးဆဲမှုကိုရော့ကြအောင်ဆောင်ရွက်ပေးဖို့ကလည်းအရေးကြီးတဲ့လုံဆောင်ချက်တခုဖြစ်တဲ့အကြောင်းတတိပြုလိုက်တာဖြစ်ပါတယ်ကျွန်တော်သာသော
ပါ ခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့အင်္ဂလန်ပရီးမီယာလိဘောလုံးသတင်းတွေနဲ့စကြပါမယ်ဒီတစ်ပတ်ပရီးမီယာလိဘောလုံးပွဲတွေမှာတော့အသင်းကြီးတွေကမန်ယူ၊မန်စီးတီး၊စပါ့စ်နဲ့အာဆနယ်တို့အနိုင်ရခဲ့ကြပါတယ်။မန်ချက်စတာယူနိုက်တက်နဲ့အက်စတန်ဗီလာတို့အိုးလ်ထရက်ဖို့မှာအကျိန်းနဲ့ကစားခဲ့ကြပြီးတော့မန်ယူက၂ဂိုးတကိုးနဲ့နိုင်ပါတယ်။တော့တန်နဲ့လီးစ်ယူနိုက်တက်ပွဲမှာတော့တော့တန်က၃ဂိုးကိုမရှိနဲ့နိုင်ပြီးအာဆနယ်ကလည်းဝက်စ်ဘရမ်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးဒါဟာအာဆနယ်အတွက်တော့ချယ်ဆီကိုနိုင်ပြီးတဲ့နောက်၃ပွဲဆက်တိုက်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီတော့မှာအသင်းကြီးတွေကချယ်ဆီနဲ့မန်စီးတီးတို့စတန်ဖို့ဘရစ်မှာတွေ့ခဲ့ကြပြီးတော့မန်စီးတီးက3ဂိုးတကိုးနဲ့နိုင်ခဲ့ပါတယ်။မန်စီးတီးအတွက်ဂိုးတွေကတော့ဝန်ဒဂန်ဖိုဒန်နဲ့ဒဘရိုင်းနာတို့ကပထမပိုင်းမှာပဲသင်ခဲ့ကြတာဖြစ်ပြီးတော့ချယ်ဆီအတွက်ဂိုးကတော့ဘွေဘီကာနီဒန်ရအချင်းပိုးမှာဟတ်ဆန်အိုဒရိုက်ကသင်ခဲ့တာဖြစ်ပါတယ်။ဒီလိုအနေကတော့လီဗာပူးနဲ့ဆောက်သမ်တန်တို့ဆောက်သမ်တန်ကွင်းမှာကစားခဲ့ကြပြီးတော့ဆောက်သမ်တန်အသင်းကတကူကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်16ပွဲပြီးတဲ့အချိန်မှာတော့ Liverpool နဲ့ Manchester United တို့က33ဘတ်စီနဲ့ဇယားထိပ်မှရှိနေပြီးတော့ Manchester United ကတော့တပွဲရော့ကစားထားပါတယ်။ဒီနေ့ Premier League မှာထူးခြားတာတစ်ခုကတော့ရာသီထောက်ဝက်ကျိုးကနေမှပဲမှတ်ပေးစရာအပေါ်ပိုင်းမှာရှိနေတဲ့အသင်းစတင်ဟာအမှတ်တွေသိမ့်မကွာကြပဲထိတ်ဆုံးမှရှိတဲ့အသင်းနဲ့အဆင့်တစ်ဆင့်မှရှိတဲ့အသင်းဟာ9မှတ်ပဲကွာတာဖြစ်ပါတယ်။ဒါကြောင့်ဒီနေ့မှာပွဲတွေကပိုပြီးတော့အကျိန်းနယ်ရှိလာပုံရပြီးတော့ Champions League နေရာဝင်ခွင့်ရနိုင်တဲ့အသင်းတွေလည်းပိုများလာနေတယ်လို့ဆိုရမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်္ဂလန်မှာ virus ကူးစက်မှုတွေပြန်ပြီးတော့မြင့်တက်လာနေတာကြောင့်ဘောလုံးသမားတွေနဲ့အသင်းတာဝန်ရှိသူတွေတချို့ virus ကူးစက်ခံရပြီးတော့မကစားနိုင်တာတွေပွဲရွှေ့ဆိုင်လာတာတွေရှိလာနေတယ်လို့တချို့ကွင်းတွေမှာပရိသတ်တွေကိုအကန့်အသတ်နဲ့ကြီးကွင်ပေးထားတာတွေကိုလည်းပြန်ပြီးတော့ရုပ်သိမ်းလိုက်ရပြီးတော့အဆိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒါကြောင့်ဘောလုံးပွဲတွေရပ်ဖို့လိုမလားဆိုတဲ့မေးခွန်းတွေလည်းရှိလာနေပါတယ်။အာဆလွန်နီးပြားမီခဲလ်အာတက်တာကတော့
But Simon said that all the protocols that we have in place, everything that we do around the training.
ဘောလုံးကွင်းတွေနဲ့လက်ချင်ကွင်းတွေမှာချက်မှတ်ထားတဲ့လိုင်နာမဲ့စီကံတွေရဲ့နောက်ဘောလုံးကွင်းတွေကအပြင်မှာကစားရတာကြောင့် virus အန္တရာယ်ကတော့အတော်လေးနည်းပါတယ်။ virus စစ်ဆေးတာတွေလုပ်လာတဲ့အချိန်ကစပြီးကြည့်လိုက်ရင်လည်းအခြေအနေတွေကရမ်းကောင်းပြီးဒီစနစ်ကအလုပ်ဖြစ်တယ်ပြောရမှာပါဒါပေမဲ့ပြီးခဲ့တဲ့အပတ်တုန်းကတော့တမျိုးပေါ့ကျွန်တော်တို့အနေနဲ့အရင်တုန်းကလိုမျိုးထိထိရောက်ရောက်လုပ်နေအောင်နောက်ထပ်ကန့်သတ်မှုတွေထပ်တိုးတာတွေ virus စစ်ဆေးတာတွေကိုပို့ပြီးတော့လှုပ်လာလိမ့်မယ်လို့တော့ထင်ပါတယ်ကြည့်တာပေါ့ဒါပေမဲ့ကျွန်တော်ထင်တာတော့ဒါကအလုပ်ဖြစ်နိုင်ပြီးပွဲတွေကိုလည်းမကြက်ပဲဆက်ကစားနိုင်မယ်လို့ထင်ပါတယ
်လေဦးနေပြရာဂင်ကလော့ကလည်းသူ့အနေနဲ့တောင်းဝန်ရှိသူတွေဆုံးဖြတ်တဲ့အတိုင်းသဘောတူမှာဖြစ်ပေမဲ့ပေါ်ရေရလောက်တဲ့အထီတော့မလိုတော့ဘူးလို့မျှော်လင့်ကြောင်းပြောပါတယ်ပရီးမီယာလိဂ်ဖောက်ကနောက်ထပ်ထူးခြားတဲ့သတင်းတစ်ခုကတော့မန်ချက်စတာယူနိုက်တက်နီးပြဟောင်းတောမီဒေါခတီဟာပြီးခဲ့တဲ့ခြားသောပရီးနေ့ဒီဇင်ဘာ31ရက်နေ့မှာပဲကွယ်လွန်သွားခဲ့ပါတယ်ဒေါခတီဟာအချိန်တော်ကြာနေမကောင်းဖြစ်နေခဲ့ပြီးတော့အသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့သူရဲ့မိသားစုကပြောပါတယ်။အခုလိုဒေါခတီကွယ်လွန်သွားတဲ့အတွက်အလွန်ပဲဝမ်းနည်းကြောင်းမန်ချက်စတာယူနိုက်တက်အသင်းက Twitter ကနေပြောထားပါတယ်။ဒေါခတီဟာမန်ချက်စတာယူနိုက်တက်အသင်းကို1989ခုနှစ် FA ဖလားရအောင်ဦးဆောင်ခဲ့ပြီးတော့စိတ်လုံးရှားစရာတိုက်စစ်တွေနဲ့အသင်းရဲ့အကောင်းဆုံးအစဉ်အလာတွေကိုထိန်းသိမ်းခဲ့သူဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်သူဟာ Chelsea နဲ့ Aston Villa ပါဝင်ကလပ်အသင်း7အသင်းကိုနှိပြလောက်ခဲ့ပြီးတော့ Scotland အတွက်တော့1951ကနေ59ခုနှစ်ကြာမှာ25ပွဲကစားပေးခဲ့ပြီးတော့ Preston North အသင်းအတွက်တော့ပွဲပေါင်း300ကျော်ကစားပေးခဲ့သူဖြစ်ပါတယ်ခင်ဗျာတစ်ချိန်တည်းမှာပဲဥရောပရဲ့ဆောင်းရာသီဘောလုံးသမားအပြောင်းရွှေ့ဈေးကွက်ကလည်းပြန်ဖွင့်လိုက်ပြီဖြစ်ပါတယ်ဒါပေမဲ့ဘောလုံးသမားအပြောင်းရွှေ့တွေကြီးကြီးမားမားမဖြစ်ခင်မှာပဲပြင်သစ်က PSG အသင်းကတော်တမ်နီးပြဟောင်းပိုချတီနိုကိုနီးပြဖြစ်နေခန့်လိုက်ပါတယ်ပြင်သစ်အသင်းကဒီခရစ်စမတ်မတိုင်ခင်မှာပဲဂျာမန်နီးပြတောမတ်စတာခယ်ကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပြီးတော့ပိုချတီနိုကို2022ခုနှစ်ဇွန်လအထိနီးပြဖြစ်ခန့်လိုက်ပါတယ် PSG နီးပြဖြစ်လာတဲ့ပတ်သက်ပြီးပိုချတီနိုကတော့
very happy to be here I think it's an amazing opportunity
ခုလို BSG ဒီမှာနှီးပြဖြစ်လာတဲ့အတွက်ရန်ဝမ်းသာပါပဲဒါတကယ်ခွင့်ရတဲ့လို့လည်းထင်ပါတယ် BSG အသင်းကိုရောက်ပြီးနှီးပြဖြစ်နေဆက်လုပ်သွားဖို့စိတ်လှုပ်ရှားမိပါတယ်ကျွန်တော်အနေနဲ့ကစားသမားအဖြစ်နဲ့ဒီမှာကစားပြီးကလေးကအများရန်အားပေးနေတာဖြစ်ပြီးတိတ်တက်ဒီနေ့လည်းအများရန်ဆက်ဆံရေးကောင်းပါတယ် BSG အသင်းကကမ္ဘာအကြီးဆုံးအသင်းတွေကတစ်ခုပ
ါဒါပြင်ပိုချက်တီနိုကတော့ BSG အသင်းနေနဲ့အနိုင်ရဖို့တည်းမဟုတ်ဘဲအကောင်းဆုံးပုံစံနဲ့ကစားပြီးတော့အနိုင်ရဖို့လိုတယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်ပိုချက်တီနိုဟာကစားသမားဖြစ်နေ2000တခုနှစ်ကနေ2003ခုနှစ်ကြားမှာ PSG အသင်းမှာကစားခဲ့ဘူးပြီးတော့နီးပြဖြစ်နေတော့ Espanyol, Southampton နဲ့ Tottenham Hotspur အသင်းတွေကိုကိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာတင်းနစ်ဆိုင်ပွဲဘက်မှာတော့ Britain က Andy Murray က American နိုင်ငံ Florida မှာလုပ်မဲ့ Delray Beach Open Tennis တိုင်ပွဲကနေထွက်လိုက်ပါတယ်ဒါမဲ့ Australian Open Tennis ပြိုင်ပွဲအကျိုးအနေနဲ့လုပ်တဲ့ဒီပြိုင်ပွဲကိုအစောပိုင်းတုန်းကဝင်ပြိုင်ဖို့လှုပ်ထားပေမဲ့ virus ကူးစက်မှုတွေဆိုရင်လာကြောင့်နှုတ်ထွက်လိုက်တာပါ Murray ဟာဒဏ်ရာတွေကြောင့်ပြီးခဲ့တဲ့တစ်နှစ်လုံးလိုလိုမကစားနိုင်ပဲနေခဲ့ရတာပါဒါမဲ့လာမဲ့ Australian Open ပြိုင်ပွဲကိုဝင်ဖို့အတွက်အဓိကအားလုံးစိုက်သွားမှာဖြစ်တာကြောင့်လို့ပြောပါတယ်ဒီနေ့ Australian Open ပြိုင်ပွဲကိုတော့ပုံမှန်ထက်3ပတ်နောက်ကျပြီးလာမဲ့ February 10ရက်နေ့မှာစတင်ကျင်းပသွားမှာဖြစ်ပါတယ်အစတည်းမှာပဲ virus ကူးစက်မှုတွေကြောင့် Australia နိုင်ငံမှာကျင်းပဖို့ရှိတဲ့ Formula 1 Grand Prix ကားပြိုင်ပွဲကိုလည်းကျွေးဆိုင်မဲ့အလားအလာတွေရှိနေပါတယ်။ virus ကူးစက်မှုတွေမြင့်တက်လာနေတာနဲ့ကန့်သတ်မှုတွေတင်းကျပ်လာနေတာကြောင့်ပြိုင်ပွဲကိုအခုလိုစဉ်းစားလာနေတာဖြစ်ပါတယ်။ Formula 1ကားပြိုင်ပွဲရဲ့2021ရာသီအဖွင့်ပွဲဖြစ်တဲ့ Australian Grand Prix ကိုမနစ်တုန်းကလည်းဖျက်ထားတဲ့အတွက်ဒီနှစ်မှာတော့ပြိုင်ပွဲကိုထပ်ပြီးတော့ဖျက်နိုင်ကြီးနေပြီးဘတ်စတာကိုရှေ့ဆိုင်ဖို့အလားအလာပုံများတယ်လို့သတင်းတွေတော့ထွက်ပေါ်နေပါတယ်။ဒါပေမဲ့အခုလောလောဆယ်မှာလုံတရာဆုံးဖြတ်ထားတာမရှိသေးပဲဒီလအကုန်နောက်ကြမှာဆုံးဖြတ်သွားဖို့ရှိနေပါတယ်ဒီတစ်ပတ်အတွက်အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်ကြမှာဆက်ပြီးတော့ဆုံးကြတာပါဗျာ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်ဘူရူးညအတွက်သတင်းပတ်စင်ကဏ္ဍတွေထုတ်လွှင့်ခဲ့ပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်အမေရိကန်တက်တူတော်ဂျော်ဂျီယာပြည်နယ်ကူစားပြုအမတ်နေရာတနေရာအတွင်းနောက်တစ်ချော့ရွေးကောက်ပွဲတွေနိုင်ငံလေးကကျင်းပတာမှာအမတ်နေရာတနေရာကိုဒီမိုကရက်တစ်ပါတီကူစားပြုအမတ်လောင်းကအနိုင်ရတဲ့အကြောင်းအမေရိကန်သတင်းဌာနတွေကအခမ်းအနံကြေညာထားပါတယ်။နောက်တနေရာအတွက်တော့ဘယ်သူအနိုင်ရတယ်ဆိုတာတက်တက်သားသားအဖြေမထွက်သေးပါဘူး။လိုမလာ၃ရက်နေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲဇာတ်လမ်းတွေအရရွေးကောက်ပွဲဝင်ပြိုင်ခဲ့သူသမ္မတလောင်း2ဦးရထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲရီကိုအထက်နဲ့အောက်လွှတ်တော်ညက်ကအမတ်တွေဒီကနေ့တည်ပြီးကြတော့မှာဖြစ်ပါတယ်။လက်ရှိအချိန်ထိဆိုရင်ရီပဘလစ်ကန်အမတ်တရာကျော်ကကိုယ်စားလှယ်မဲအရည်အတွက်နဲ့ပတ်သက်ပြီးကန့်ကွက်မယ်လို့ပြောထားပါတယ်။ဒါပေမဲ့လေသူတို့ကန့်ကွက်တာကရွေးကောက်ပွဲရလဒ်ကိုကြောင်းသွားစေတဲ့အထိတော့မဖြစ်နိုင်ပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့တော်နဲ့အနီးတစ်ဝိုက်ကထောင်နှင်းကြီးတဲ့ဆက်ရုံတွေမှာကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးမှုတွေထပ်တိုးလုပ်သွားမယ်လို့အာဏာပိုင်တွေကပြောပါတယ်။ရွှေပြောင်းတို့ကထောင်နှင်းကြီးပြီးလုခိုင်နေတဲ့စမုတ်စခွန်ခရိုင်ကပင်လယ်ဇာလုပ်ငန်းတွေမှာရောဂါကူးစက်မှုအများဆုံးဖြစ်နေတာကြောင့်အခုလိုမျိုးရောဂါပိုးစစ်ဆေးတာကိုတိုးချဲ့လှုပ်ဆောင်ဖို့စီစဉ်လာတာဖြစ်ပါတယ်။ဂျပန်နိုင်ငံမှာဒီကနေ့တည်းရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူ1590ကျော်ရှိတဲ့အတွက်အစိုးရကအရေးပေါ်အခြေအနေကြေညာဖို့ပြင်ဆင်နေပါတယ်။ရုပ်နိုင်ငံဟီဘေးပြည်နယ်အတွင်းမှာလည်းကိုဗစ် -19 ကူးစက်မှုတွေမြင့်တက်လာနေတာကြောင့်ပိုတင်းကျပ်တဲ့စီးကျန်းတွေချမှတ်ဖို့ပြင်ဆင်နေပါတယ်။လူလင်ကာနိုင်ငံမှာတော့လူအများသွားလာတဲ့နေရာတွေမှာနှာခေါင်းစီးမတက်သူတွေနဲ့လူချင်းခောက်ခွာခွာနေရမဲ့စီးကျန်းမလိုက်နာသူတွေကိုမဖြစ်မနေရောဂါစစ်ဆေးဖို့ရဲတပ်ဖွဲ့ကလှုံ့ဆော်နေပါတယ်ခင်ဗျာ။ဇန်နဝါရီလ6ရက်ဗုဒ္ဓဟူးညအပြည့်အဝစီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီ UAC စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒီနေရာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကျော်ကျော်သိန်းပါခင်ဗျာ။
This program has come to you from the Voice of America, Washington.